ဒီနေ့သာသနာတော်နှစ်2559ခုဘောဇာတကြီး1389ခုတော်တရင်လာပြီကျော်5ရက်2015ခုဆယ်လပိုင်း3ရက်စနေနေ့ညချမ်းခါကာလမှာစင်ကာပူနိုင်ငံဘုခုဝိပဿနာတရားစဉ်နဲ့လုပ်ငန်းစဉ်ပြန်ပွားရေးဒီပဌာနအဖွဲ့ခွဲအမှတ်1သစ္စာပါရမီဓမ္မရိပ်သာမကြီးမှုပြီးတော့ဆင်းရဲခြင်းပါကြတယ်260စီမြောက်တနေ့တာဝိပဿနာအလုပ်ပေးတရားစခန်းဓမ္မဒါနဓမ္မပူဇာတရားပွဲတွေမှာဒီကနေ့ပထမနေ့ရဲ့တတိယတရားပွဲပေါ့နော်အလုံးတော်တရားနာပိတ္တပေါင်းသူတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြတယ်ဘုရင်တို့လည်းပဲမြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်။ဒီတော့ဒီကနေ့ညတရားဘာဝနာများကြိုးစားအထောက်ဖို့တရားဒေသနာများနာယူကြည်ညိုကြဖို့ရောက်ရှိလာကြတဲ့တရားနာပိသပေါင်းသူတော်ကောင်းတို့ကိုဘုရင်တို့ပါတရားဟောမှလည်းရှိလို့ရှိရင်ကုဋ္ဌကနိကေဓမ္မဝရပါဠိတော်မှာလာရှိတဲ့အရှင်အာနန္ဒမထေရမြတ်မေလျှောက်တို့မြတ်စွာဘုရားဟုတ်ကြတော့မူခဲ့တဲ့တရားဂါထာဒေသနာကိုအခြေခံပြီးတော့မြတ်ဗုဒ္ဓဤအဆုံးအမနှင့်တတိဤအစွမ်းလို့တရားကောင်းခြင်းတွေပြီးပြီးတော့ပေးတာပေါင်းသူတော်ကောင်းတို့ကိုအရင်တော့ဟောပါမယ်မြတ်ဗုဒ္ဓဤအဆုံးအမနှင့်တတိဤအစွမ်းတဲ့တရားကနှစ်ပိုင်းပေါ့နော်ပထမပိုင်းကမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့အဆုံးအမဒုတိယပိုင်းကအပမာဒလို့အမည်ရတဲ့တတိတရားရဲ့အစွမ်းတတိအဲ့တော့ဦးဇင်းတို့ပထမပိုင်းကနေစပြီးတော့ပြောမယ်ဆိုလို့ရှိရင်မြတ်ဗုဒ္ဓဤအဆုံးအမဆိုတော့ဘလုံးတရားမှကျေပြန့်နေနည်းနည်းတယ်လို့နားလည်ထားကြတယ်ပေါ့နော်မြတ်စွာဘုရားရဲ့အဆုံးအမဆိုတာဣတကအဖြစ်၃ပုံနိကေအဖြစ်၅ရက်ဓမ္မခန္ဓာအဖြစ်7400အစရှိတဲ့ဖြင့်လွန်ကျက်ပြက်နဲ့နဲ့ခက်ခဲတဲ့တရားဒေသနာတွေလို့အလုံးမှတ်သားဖို့ထားကြ။အလွန်ကျက်ပြက်နဲ့နဲ့တဲ့အဲ့ဒီတရားဒေသနာတွေကိုဦးဇင်းတို့တူရာရှုမယ်ဆိုရင်တော့မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုဓာဆိုတဲ့အဆုံးအမ၃ချက်ထဲကိုအကျုံးဝင်ရတယ်။ဒါကြောင့်ဦးဇင်းတို့တစ်ချိန်လုံးကဒီတရားလေးကိုပဲအယိုးဆုံးနဲ့အကောင်းဆုံးတရားလို့တရားကောင်းစဉ်တွေပြီးပြီးတော့ဟောဖို့ပါရိုးတာကတော့လူတိုင်းကြားဖို့နေလို့ဒါတဲ့ရိုးတဲ့တရားကတော့မရှိဘူးအကလေးတွေကစပြီးတော့မိမိတို့လည်းပဲကလေးဘဝတွေကစပြီးတော့မကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်စိတ်ကိုထားဆိုပြီးတော့စာအနေနဲ့ရောအတိတ်ပဲအနေနဲ့ရောကျွန်းကျွန်းကျင်ကျင်လိမ့်လိမ့်မှာမှသိထားကြတယ်မှတ်ထားကြတယ်ပေါ့နော်ဒါတဲ့ရိုးတဲ့တရားမရှိပါဘူးကောင်းတာကလည်းဓာတ်တဲ့ကောင်းတဲ့တရားမရှိဘူးလို့အဲ့လိုပဲဥစဉ်ကတော့ခံစားရတယ်။ဘာဖြစ်လို့လဲဆိုတော့အလွန်တရာမှပြီးပြီးဆုံးနေ။မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထား။ညဘုရားဤအဆုံးအမဆိုတာအဲ့ဒီအချက်၃ချက်ကိုဥစဉ်တို့ပြောမှာပါ။ဓမ္မပဒပါဠိတော်မှာဂါထာလေးတစ်ပုဒ်ရှိတယ်။တဗ္ဗပါပတံအကရဏံကုသလတုပတံပဒါသစိတ္တပရိယောတပဏံဧတံဗုဒ္ဓနာသာသနံဘာသာရေးဘဟုတုတ္တလိုက်စားကြတဲ့ပုဂ္ဂိုလ်တွေဆိုရင်နှုတ်တဲ့အာဂုံတောင်ကြာကောင်းရမယ်ထင်ပါတယ်ဒီကထာလေးတဗ္ဗပါပတာအကရဏံကုသလတုပတံပဒါသစိတ္တပရိယောတပဏံဧတံဗုဒ္ဓနာသာသနံအတိဘေကဘာပြောလဲဆိုတော့တဗ္ဗပါပတာအကရဏအလုံးစုံသောမကောင်းမှုတို့ကိုမပြုလုပ်ဖြစ်အောင်ရှောင်ကျင်ရမယ်ဆိုတဲ့အဆုံးအမကုသလတုပတံပဒါကုသိုလ်ကောင်းမှုမှန်သမျှကိုမိမိတန်တာမှာပြည့်စုံအောင်ကြိုးစားအထောက်ကြရမယ်ဆိုတဲ့အဆုံးအမသစိတ်တပရိယောတပဏံမိမိရဲ့စိတ်ကိုဖြူရှင်တန်ရှင်းအပြည့်ကင်းအောင်ကြိုးစားအထောက်ကြရမယ်ဆိုတဲ့အဆုံးအမအဆုံးအမဘယ်နှချက်လဲဗျာသုံးချက်ဧတံဗုဒ္ဓနာသာသနံအဲ့ဒီအဆုံးအမ၃ပါးသည်ခင်္ဃဝါလို့တဲစုမကပွင့်တော်မူကြပြီဖြစ်တဲ့အရှူစုသောဘုရားရှင်ကိုရောင်မြတ်ကြီးတို့ရဲ့အဆုံးအမပါတဲ့ဂေါတမဗုဒ္ဓမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ တပါးရဲ့အဆုံးမတောင်မဟုတ်ဘူးတဲ့ဟုတ်လားဝင့်တော်မူပြီးသောဘုရားရှင်တိုင်းရဲ့အဆုံးအမပါတဲ့မကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်ရှိကိုထားဘယ်တရားဒေသနာပဲဖြစ်ဖြစ်ဒီအချက်သုံးချက်တည်းကိုမဝင်လို့မရဒီချက်သုံးချက်တည်းကိုဝင်ရတယ်ဒါကြောင့်ဒါလေးကိုပေးသက်ပေါင်းသူတော်ကောင်းတို့အလွန်ရိုးရှင်းတဲ့တရားလေးကိုကျေကျေပြန့်ပြန့်ရှုထောင့်မျိုးစုံကနေကြည့်ပြီးတော့ဦးဇင်းတို့ပြောကြည့်ရအောင်နော်ပထမမကောင်းမှုရှောင်ဆိုတာကနေစပြီးတော့ပြောရအောင်တပ္ပပါပတအကရဏံအလုံးစုံသောမကောင်းမှုတို့ကိုမပြုလုပ်ဖြစ်အောင်ရှောင်ကျဉ်ကြရမယ်မကောင်းမှုရှောင်ဒီမကောင်းမှုရှောင်ဆိုတာနဲ့ပတ်သက်ပြီးတော့မကောင်းမှုဆိုတာဘာတွေကိုပြောတာလဲမကောင်းမှုကိုရှောင်ကျဉ်ဖို့အရှုသူသောဘုရားရှင်တွေဟာဘာကြောင့်တားမြစ်တာလဲဒီမိခွန်းလေးနှစ်ခုရဲ့အဖြေကိုကြည်ကြည်ပြန့်ပြန့်ပြည့်ပြည့်စုံစုံရှင်းရှင်းလင်းလင်းဖြေတတ်ဖို့လိုမယ်ပေါ့နော်မကောင်းမှုဆိုတာဘာတွေကိုပြောတာလဲဘာကြောင့်မကောင်းမှုကိုမပြုလုပ်ဖြစ်ဖို့တားမြစ်ရတာလဲမကောင်းမှုဟာဘာတွေလဲဆိုရင်တော့အကျဉ်းများအဖြစ်မကောင်းမှုဆိုတာကာယကံမကောင်းမှုရှိတယ်ဝစီကံမကောင်းမှုရှိတယ်မနောကံမကောင်းမှုရှိတယ်အခြေအချင်းပြောမယ်ဆိုရင်တော့မကောင်းမှုရဲ့နေပယ်ကအလွန်ကျဲတယ်။ဒီနေမှာဦးရှင်တို့မကောင်းမှုရှောင်ဆိုရင်တော့အများစုကလူမြတ်တတ်တာတွေသူတို့ကပြည့်စုံမတရားယူတာတွေအဆရှိတဲ့ကြမ်းတမ်းတဲ့မကောင်းမှုတွေကိုသာလင်စိတ်ထဲမှာမကောင်းမှုလို့တွေးပြကြတယ်ပေါ့။တဲ့ပြောရရင်ကာယကံမကောင်းမှုဝစီကံမကောင်းမှုလောက်ကိုပဲမကောင်းမှုလို့ခေါင်းထဲမှာတွေးပြတယ်ပေါ့။ကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတဲ့မကောင်းမှုကိုကြတော့မကောင်းမှုလို့တွေးပြခဲတယ်ဒါကြောင့်မကောင်းမှုရှောင်လို့ပြောလိုက်ရင်ဩစိတ်ထဲမှာတော့မကောင်းမှုမဖြစ်ဖို့ကြိုးစားရမှာပါလားဆိုတဲ့အတွေ့မျိုးလာခဲ့တယ်။တကယ်တမ်းကမကောင်းမှုရှောင်ဆိုရင်စိတ်ထဲမှာတော့အကုသိုလ်မဖြစ်အောင်မကောင်းမှုမဖြစ်အောင်ကြိုးစားကြရမှာ။လွယ်ပါမလား။မလွယ်။ဒါကြောင့်မကောင်းမှုဆိုတာအကျဉ်းများဖြင့်ကာယကံမကောင်းမှု၊ဝစီကံမကောင်းမှု၊မနောကံမကောင်းမှုလို့သုံးမျိုးပေါ့။မကောင်းမှုရဲ့နယ်ပယ်ဘလောက်ကျယ်တယ်လဲဆိုတာကိုဦးဇင်းတို့ကောင်းမှုဆောင်ဆိုတာလေးရဲ့နောက်နားမှာပြောမယ်။ကောင်းမှုရဲ့နယ်ကျယ်ပြန့်ပုံနဲ့ဆက်ဆက်ပြီးတော့ပြောမယ်ပေါ့နော်။ခုလုံးလုံးစေတော့ဘာကြောင့်မကောင်းမှုကိုရှောင်ဖို့မြတ်စွာဘုရားတားမြစ်ခဲ့တာလဲ။တကယ်လို့မြတ်တဲ့ဇုံတယောက်ကအဲ့လိုမေးမယ်ဆိုရင်ဘာကြောင့်မကောင်းမှုကိုရှောင်ဖို့မြတ်စွာဘုရားတားမြစ်ခဲ့တာလဲလို့မေးမယ်ဆိုရင်ရှင်ရဲမှာဆိုလို့လို့အဲ့လိုတိတိမိမိရှင်းရှင်းလင်းလင်းဖြေတတ်စေခြင်း။ဘာဖြစ်လို့မကောင်းမှုကိုရှောင်ကြဖို့မြတ်စွာဘုရားတားမြစ်တာလဲဗျာ။ဆင်းရဲပါဆိုလို့။စောစောကဒကာလေးကဦးဇင်းကိုရှောင်တယ်။ပေးသက်ကိုမေးပါဦးနဲ့ပေးသက်နည်းနည်းတက်ကြွလာအောင်။ဦးဇင်းကအေးစီစီတိတိငိမ့်ငိမ့်ထိုင်ပြီးတော့နားနေကြတာအလုံးစိတ်ဝင်စားမှုရှိတယ်လို့ထင်ပါတယ်။ဒါကြောင့်အဲ့လိုမေးတာကိုလည်းဦးဇင်းကသိပြီးတော့အလေးအထားမရှိဘူး။ဆောင်ဘုတ်တွေပါလေချပေးတာလေတိတ်ပြီးတော့မရှိဘူးကိုပြောချင်တာတော့ပဲအောက်မေ့တာဟုတ်လားကိုပြောချင်တာပဲကိုစွတ်ပြောနေတယ်ဆိုကြပါစို့နော်အဲ့ဒါခုမကောင်းမှုကိုရှောင်ဖို့ဘာကြောင့်မြတ်စွာဘုရားတားမြစ်တော်မူခဲ့တာလဲလို့မေးရင်ရှင်ရဲမှာဆိုလို့ဒါတော့မမေ့နဲ့နော်ဒီအချက်ကိုမမေ့နဲ့နော်ရှင်ရဲမှာဆိုလို့မကောင်းမှုသည်အကြောင်းတရားဖြစ်တယ်ရှင်ရဲမှုသည်အကျိုးတရားဖြစ်တယ်မကောင်းမှုနဲ့ရှင်ရဲဒုက္ခသည်အကြောင်းအကျိုးတစ်စုံနော်မကောင်းမှုကိုမရှောင်မဲနဲ့ဆင်းရဲဒုက္ခကမလွတ်နိုင်မကောင်းမှုကိုပြုမိမယ်ဆိုရင်တော့အကျိုးတရားဖြစ်တဲ့ဆင်းရဲဒုက္ခကိုတေချာဖို့သင်ပယ်ရလိမ့်မယ်အကြောင်းကိုပြုမိရင်အကျိုးတရားဆိုတာရှောင်လို့မရဘဝမှာဖြစ်နေတာတွေကကိုဖြစ်ခြင်းသာသူဖြစ်ခြင်းသာကိုဆန္ဒသူဆန္ဒအလျောက်ဖြစ်နေကြတာမဟုတ်အကြောင်းရှိသည့်အလျောက်ဆိုတာဖြစ်နေကြတာဟုတ်လားဒါကြောင့်မကောင်းမှုဆိုတဲ့အကြောင်းတရားကိုရှောင်မှသာလေရှင်ရဲ့ချင်းဆိုတဲ့အကျိုးတရားကလွတ်ငြိမ်းချမ်းသာခွင့်ရကြမယ်哦ဒါကြောင့်မကောင်းမှုကိုရှောင်ဖို့ဘာကြောင့်မြတ်စွာဘုရားတားမြစ်တာလဲလို့မေးရင်ရှင်ရဲမှာဆိုလို့ဒီနေရာမှာမကောင်းမှုနဲ့ရှင်ရဲဒုက္ခသည်အကြောင်းအကျိုးသဘောဖြစ်တယ်ဆိုတာလေးကိုပို့ပြီးတော့ပေါ်လွင်ထင်ရှားသွားအောင်ဥဒ္ဒံပါဠိတော်မှာမြတ်စွာဘုရားကြူးရင်ခဲ့တဲ့ဂါထာလေးတစ်ခုကိုပြောမယ်နော်ဥဒ္ဒံဆိုတာကစောစောကလည်းပြောခဲ့ဘူးပါလေစိတ်ထဲမှာမဆန့်တော့လို့နှုတ်တော်ကနေအလိုလိုရှမ်းကြလာတဲ့ဇာတ်မျိုးဒါကိုဥဒန်းဇာတ်လို့ခေါ်အဲ့ဒီဥဒန်းဇာတ်လေးတွေကြီးရှုပြီးတော့မှတ်တမ်းတင်ထားတာဦးဇင်းတို့ခုတ်တကနိကေထဲမှာဥဒန်းပါဠိတော်ရှုပြီးတော့ရှိတယ် နော်ခုအဲ့ဒီဂါထာလေးတကူပြောပြမယ်ဒီဂါထာလေးကိုမပြောသေးခင်မှာဒီဂါထာလေးမြတ်စွာဘုရားနှုတ်တော်ကနေပြီးတော့အလိုလိုဥဒန်းကျူးရင်သွားအောင်အကြောင်းဖန်လာတဲ့အကြောင်းတရားလေးကိုအရင်ပြောပြမယ်မြတ်စွာဘုရားအခါတစ်ပါးမှာခြေတော်အကြောင်းတော်ကနေပြီးတော့တာဝတိမျိုးတွေကိုဆုံးခံကြွားအဲ့လိုဆုံးခံကြွားတဲ့အခါကျတော့တာဝတိမျိုးရဲ့အရှင်နာလေးမှာရေကန်ကြီးတကန်ရှိတယ်အဲ့ဒီရေကန်ကြီးဘေးကနေမြတ်စွာဘုရားဖြတ်လျှောက်ရတယ်။အဲ့ဆိုမြတ်စွာဘုရားကြွသွားတော့ရေကန်ထဲမှာကလေးတွေငါးဖန်းနေတာတွေ့ရတယ်တဲ့။ဒါကိုမြင်တဲ့အခါကျတော့မြတ်စွာဘုရားကဒါကလေးတွေပဲဆိုပြီးတော့လက်လျူမရှိဘူး။အဲ့ဒီကလေးတွေကိုစစ်သားတို့လာကြဒီနန်းလာကြ။အဲ့လိုခေါ်တဲ့အခါကလေးတွေမြတ်စွာဘုရားနဲ့ရောက်လာတော့မြတ်စွာဘုရားကအဲ့ဒီကလေးတွေကိုအဖက်လှုပ်ပြီးတော့စကားပြောတယ်။ဘာပြောတော့ဆိုတော့စိတ်သားတို့မင်းတို့ဟာဆင်းရဲဒုက္ခကိုကြောက်သလားတဲ့တက်ကလေးတွေကမှန်လားပါဗျာတပည့်တို့ဆင်းရဲဒုက္ခကိုကြောက်ပါလေခင်ဗျာဆင်းရဲဒုက္ခလူတိုင်းကြောက်တာပေါ့ဆက်ပြီးတော့မေးတယ်တဲ့မြတ်စွာဘုရားကစိတ်သားတို့မင်းတို့ဟာဆင်းရဲဒုက္ခကိုနှစ်သက်ကြသလားတဲ့မြတ်စွာဘုရားတပည့်တို့ဆင်းရဲဒုက္ခကိုမနှစ်သက်ကြပါဘူးခင်ဗျာပင်ကိုအဋ္ဌဉာဏ်ရှိတဲ့သူမှန်ရင်ဒီလိုပဲဖြေရမှာပေါ့နော်ဆင်းရဲဒုက္ခကိုကြောက်ပါတယ်ဆင်းရဲဒုက္ခကိုမနစ်တကြပါဘူးတဲ့အဲ့ဒါလို့ဆင်းရဲဒုက္ခကိုကြောက်ပါတယ်ဗျာဆင်းရဲဒုက္ခကိုမနစ်တကြပါဘူးလို့ဖြေတဲ့ကလေးတွေရဲ့ရှေ့မှာမြတ်စွာဘုရားနှုတ်တော်ကနေအလိုလိုဥဒန်းစကားထွက်လာတယ်သစီဘာယထဒုက္ခတာသစီဟောဒုက္ခမပိယံမာကတ္ထပါပကံကမ္မံအာဝိဝါယတိဝါရဟောတဲ့ဒီဘေကဘာပြောလဲဆိုတော့သစီဘာယထဒုက္ခတာဆင်းရဲဒုက္ခကိုတကယ်လို့တင်လို့ဟာကြောက်ကြတယ်ဆိုလို့ရှိရဲ့သစီဟောဒုက္ခမပိယံဆင်းရဲဒုက္ခကိုတင်လို့ဟာတကယ်လို့မနှစ်သက်ကြဘူးဆိုလို့ရှိရဲ့မာကတ္ထပါပကံကမ္မံအာဝိဝါယတိဝါရဟောလူရှိမှာပဲဖြစ်ဖြစ်ကိုယ်ရမှာပဲဖြစ်ဖြစ်မကောင်းတာကိုမလုပ်ရဘူးတဲ့ဟောဆင်းရဲကိုကြောက်တယ်ဆင်းရဲကိုမနှစ်သက်ဘူးဆိုရင်လူရှိမှာပဲဖြစ်ဖြစ်လူကိုရာမှာပဲဖြစ်ဖြစ်မကောင်းမှုကိုမဟုတ်တာတွေကိုမလုပ်ရဘူးတဲ့ဒီနေ့မှာစဉ်းစားစရာစကားကတော့အာဝိဝါယတိဝါရဟောဆိုတဲ့စကားမကောင်းမှုမလုပ်နဲ့လို့ရိုးရိုးမပြောဘဲနဲ့ရှေ့တယ်ပဲဖြစ်ဖြစ်ကိုရာမှာပဲဖြစ်ဖြစ်ဆိုတဲ့ဝိတေသနာစကားလေးထည့်ထားဘာလို့အဲ့ဒါလေးထည့်ထားစဉ်းစားစရာရှိဒီကဓမ္မတော်ဦးရှင်တို့ဥထုရှင်တွေလူသားမှန်တွေဟာများသောအားဖြင့်လူရှိသူရှိမှာတော့ဟာဟာပါမနေကြတာသူသူကိုယ်ကိုဟုတ်လားလူကိုယ်ရရောက်ပြီစိတ်ကိုယ်ရရောက်ပြီဆိုရင်တော့စိတ်အလိုလိုက်ပြီးတော့ထင်ထင်ကျေးကြတာနော်ဒါကြောင့်မြတ်စွာဘုရားကရှေ့မှာပဲဖြစ်ဖြစ်ကိုယ်ရမှာပဲဖြစ်ဖြစ်ဆင်းရဲကိုယ်ကကြောက်တယ်ဆင်းရဲကိုယ်ကမနစ်တက်ကြဘူးဆိုလို့ရှိရင်တော့မကောင်းတာကိုမလုပ်ရဘူးတဲ့တကယ်လို့မကောင်းမှုကိုတင်လို့လုံးချမယ်ဆိုလို့ရှိရင်ထွက်ပြေးသောလည်းပဲဆင်းရဲဒုက္ခကမလွတ်နိုင်ဘူးတဲ့ဟောအဲ့ဒါလေးပါသေးတယ်နော်မကောင်းမှုကိုသာလုံးမိမယ်ဆိုရင်တော့ထွက်ပြေးတော့လည်းပဲဆင်းရဲဒုက္ခကမလွတ်နိုင်ဘူးတဲ့ဟုတ်လားအကြောင်းအကျိုးလောကကြီးကိုအကြောင်းတရားကိုပြုမိပြီဆိုရင်အကျိုးတရားကိုသိမ့်ပန်းရလိမ့်မယ်ဟုတ်ရလားဒါကြောင့်စောစောကမကောင်းမှုနဲ့ဆင်းရဲဒုက္ခဆိုတာအကြောင်းအကျိုးသဘောလို့ဒါပြောခဲ့တာနော်ဒါကြောင့်မြတ်စွာဘုရားဘာကြောင့်မကောင်းမှုကိုမပြုလုပ်ကြဖို့တမ်းပြစ်တော်မူခဲ့တာလဲလို့မေးရင်ဆင်းရဲမှာဆိုလို့နော်ဒါကဦးရှင်တို့မကောင်းမှုမပြုရဘူးလို့တမ်းမြည်ရခြင်းရဲ့အဓိကအကြောင်းရင်းပေါ့ဦးဇင်းတို့ပြောစရာအချက်လက်ကများနေတော့ဒီလောက်ပဲမကောင်းမှုရှောင်ပြီးရအောင်မကောင်းမှုရှောင်ပြီးတော့ဘာလာလို့ကောင်းမှုရှောင်နော်ကုသလတုပတံပဒာကောင်းတာမှန်တယ်မြတ်မိမိတန်တာမှဖြစ်ပေါ်အောင်ကြိုးစားရပဲဒီနေ့မှာကောင်းမှုဆိုတာလည်းပဲကာယကံကောင်းမှုရှိတယ်ဝစီကံကောင်းမှုရှိတယ်မနောကံကောင်းမှုရှိတယ်အဲ့ဒါကိုအရှင်တို့ရှိသူတော်ကောင်းကြီးတွေကကောင်းမှုဆောင်လို့ဒီလိုလေးအနှစ်သာရရှိရှိရေးတယ်။ဆောင်ဆိုတဲ့စကားလုံးလေးကအလွန်အတိပ္ပယ်ကောင်းတယ်။ဆောင်နေဆိုတာကအမြဲတမ်းလို့လည်းပဲအတိပ္ပယ်ကတည့်ရောက်တယ်။ဟုတ်တယ်မဟုတ်လား။အဲ့တော့ဆိုလိုတာကကုသိုလ်ကောင်းမှုတမျိုးမဟုတ်တမျိုးမိမိတန်တမှာအမြဲတမ်းဖြစ်အောင်ကြိုးစားရမယ်ဆိုတဲ့အတိပ္ပယ်။ဟုတ်လား။ဒါကအရှင်တို့စဉ်းစားစရာလေးကိုပြောတာ။တတိကောင်းမှုကိုလည်းဘာကြောင့်ဆောင်ထားကြဖို့မိမိတန်တမှာဖြစ်ပေါ်အောင်ကြိုးစားကြဖို့ဘုရားအဆူဆူတိုက်တွန်းတော်မူခဲ့တာလေဘာကြောင့်ကောင်းမှုကိုပြုကြလို့တိုက်တွန်းခဲ့ရတာတော့တကယ်လို့သာတစ်ဆုံးတစ်ယောက်ကအဲ့လိုမေးမယ်ဆိုရင် ချမ်းသာစေခြင်းလို့ပါလို့ဒီလိုတူတူလေးထိတိမိမိလေးဖြေရမယ်။ဘာဖြစ်လို့လဲတော့ချမ်းသာစေခြင်းပါ။နော်။ကုသိုလ်ကောင်းမှုသည်အကြောင်းတရားချမ်းသာဒုက္ခသည်အကျိုးတရားကုသိုလ်ကောင်းမှုနှင့်ချမ်းသာဒုက္ခဆိုတာအကြောင်းအကျိုးတစ်စုံ။အဲ့တော့အကြောင်းအကျိုးဘယ်နှစုံရှိသွားပြီလို့ဦးဇင်းပြောတာ။နှစုံရှိသွားပြီနော်။မကောင်းမှုနှင့်ဆင်းရဲဒုက္ခသည်အကြောင်းအကျိုးတစ်စုံ။ကောင်းမှုနှင့်ချမ်းသာဒုက္ခသည်အကြောင်းအကျိုးတစ်စုံ။ဘုဇုကမှမကောင်းမှုသည်ဆင်းရဲကျိုးကိုပေးစေကောင်းမှုသည်ချမ်းသာကျိုးကိုပေးစေလို့ဖန်တီးထားတာမဟုတ်။တဘာဝတရားကြီးရဲ့သဘောကိုကဒီတိုင်းမယုတ်သည်ဆိုရင်တော့ဆက်မှာပဲ။ထမ်းလျက်ဆိုရင်တော့ချိုမှာပဲ။ဒီသဘောပဲ။ဟုတ်လား။ဒါကြောင့်ဦးဇင်းတို့အဘိဓမ္မာချမ်းသာတွေထဲမှာအကုသိုလ်နဲ့ပတ်သက်ပြီးတော့ဘယ်လိုပြောလဲ။အကုသလံတာဝိဇ္ဇဒုက္ခဝိပါကလက္ခဏာ။မကောင်းမှုဆိုတာတာဝိဇ္ဇအပြစ်နဲ့တကွဖြစ်တယ်။ဒုက္ခဝိပါကလက္ခဏာဆင်းရဲတဲ့အကျိုးကိုပေးရတဲ့သဘာဝရှိတယ်။ဒါသူ့ရဲ့ပင်ကိုယ်သဘောပဲ။ဒါသူ့ကိုကိုယ်သွမ်းပြီးတော့ထိမိမယ်ဆိုရင်တော့သူကတော့သူ့ရဲ့အစွမ်းကိုပြမှာ။အဲ့လိုပဲကောင်းမှုမှလည်းပဲအစွမ်းရှိတယ်။သူ့ရဲ့ပင်ကိုယ်သဘောလက္ခဏာတွေရှိတယ်။ကုသလံအနာဝိဇ္ဇဒုက္ခဝိပါကလက္ခဏာ။ကုသိုလ်ဆိုတာအနာဝိဇ္ဇအပြစ်ကင်းတဲ့သဘောရှိတယ်။ဒုက္ခဝိပါကချမ်းသာဒုက္ခကိုကျိုးပေးတဲ့လက္ခဏာရှိတယ်ဟုတ်လားဒါကြောင့်ဘာကြောင့်ကောင်းမှုကိုပြုဖို့မြတ်စွာဘုရားတိုက်တွန်းတာလဲလို့မေးရင်ချမ်းသာစေခြင်းလို့ကောင်းမှုနဲ့ချမ်းသာဒုက္ခသည်အကြောင်းအကျိုးသဘောဒါကြောင့်ဦးဇင်းတို့အင်္ဂုတ္တပါဠိတော်တတ္တကနိပတ်ထဲမှာမြတ်စွာဘုရားဟောထားတဲ့အလွန်ထင်ရှားတဲ့စကားလေးတစ်ခုရှိတယ်ပေးတဲ့တို့ကြားဥပါတယ်ပုံညာဘိက္ခဝေမာဘာယိဋ္ဌဒုက္ခတေတံအဓိဝဆန္ဒပုံဉ္ဇံဘိက္ခဝေမာဘာယိဋ္ဌဒါလေးတော့ကြားဘူးမယ်ထင်ပါဘိက္ခဝေယဟန်တော်တို့ပုံဉ္ဇံကုသိုလ်ကောင်းမှုကိုမာဘာယိဋ္ဌမကြောက်ကြကုန်နဲ့ယဟန်တို့ကောင်းမှုကိုမကြောက်နဲ့ကောင်းမှုကိုမကြောက်နဲ့ဆိုတဲ့စကားလေးကဒကာမတို့ဦးဇင်းတို့ကြားကောင်းမှုကိုနည်းနည်းတော့ကြောက်တယ်ဆိုတဲ့အတိအပယ်ကိုတည့်ရောက်စေတယ်ဟုတ်တယ်မဟုတ်လားကြောက်တယ်ဆိုတာလေကောင်းမှုပြုရင်တိတ်ပြီးတော့စိတ်မထက်သန်ဘူးမရဲရှင့်ဘူးမရဲဝံ့ဘူးကိုကိုကိုအရန်ကြီးဆုံးမပြီးတော့တိုက်တွန်းနိုင်မှနှိုးဆော်နိုင်မှရှိရင်နည်းနည်းပဲရွေ့ရတာဟုတ်လားဒါကြောင့်ကောင်းမှုကိုဘာလဲတော့ရှင်းရှင်းဝင်းဝင်းလို့ဒါပြောတာပါနော်ကောင်းမှုကိုမကြောက်ကြနဲ့ပုံဉ္ဇံဘိက္ခဝေမာမာယိဋ္ဌယဟန်တို့ကောင်းမှုကိုမကြောက်ကြနဲ့ဒုက္ခတေတံအဓိဝဇ္ဇနံကောင်းမှုဆိုတာချမ်းသာဒုက္ခရဲ့နာမည်တဲ့ဟောဘလောက်အားရှိကြတော့ကောင်းမှုဆိုတာဘာရဲ့နာမည်ချမ်းသာဒုက္ခရဲ့နာမည်ဒီနေရာမှာကောင်းမှုကလည်းပဲစောတော်ကပြောခဲ့တယ်ကာယကံကောင်းမှုဝစီကံကောင်းမှုမနောကံကောင်းမှုလို့သုံးမျိုးအရက်ထဲမှာအလွန်အသုံးများတဲ့ဘာသာရေးဟောတာနဲ့ပြောရရင်ကောင်းမှုကဒါနကောင်းမှုရှိတယ်သီလကောင်းမှုရှိတယ်တမာတိကောင်းမှုရှိတယ်ပညာကောင်းမှုရှိတယ်လေးမျိုးအုပ်စုကြီးလေးစုဒါကတော့အပြီးအမှာစကားခက်ဆန်ဆန်ပေါ့နော်ဒါနသီလတမာတိပညာသူ့ထက်ပိုပြီးတော့အပြီးအမှာဆန်တဲ့စကားနဲ့ပြောရရင်တော့အလောဘအဒေါသအမောဟအခြေခံတဲ့သဘာဝဟုတ်လားဒါပေတဲ့ကောင်းသူတော်ကောင်းတို့ကောင်းမှုရဲ့အဓိပ္ပာယ်ကောင်းမှုရဲ့နေပယ်ကလည်းအလွန်ကျေတယ်ဒီနေရာမှာဦးဇင်းတို့မကောင်းမှုနဲ့ကောင်းမှုဟာနေပယ်အလွန်ကျေတယ်ဆိုတာကိုနားလည်ဖို့အတွက်တတိယဖြင့်အကုသိုလ်နဲ့ကုသိုလ်ရဲ့သဘာဝတွေကိုပို့ပြီးတော့သဘောပေါက်ဖို့အတွက်သံယုတ်ပါဠိတော်မှာမြတ်စွာဘုရားဟောထားတဲ့ကုသိုလ်နဲ့အကုသိုလ်ဆိုတာနဲ့ပတ်သက်တဲ့ဒေသနာလေးအကျဉ်းချင်းလေးပြောပြပါဟောတာတော့ဆိုတော့ယဟန်တို့တဲ့အကုသိုလ်အကုသိုလ်လို့မှန်မှန်ကန်ကန်ပြောခြင်းနဲ့ဆိုရင်និဝရဏတရား၅ပါးကိုအကုသိုလ်လို့ပြောလိုက်ပါတဲ့និဝရဏတရား၅ပါးသည်တသက်သောအကုသိုလ်တရားမျှတာဖြစ်တယ်တဲ့အကုသိုလ်ဆိုတာကိုမှန်မှန်ကန်ကန်ပြောနိုင်ခြင်းနဲ့ဆိုရင်ဘာကိုပြောရမလဲនិဝရဏတရား၅ပါးကိုအကုသိုလ်လို့ပြောတဲ့ယဟန်တို့တဲ့ကုသိုလ်လို့မှန်မှန်ကန်ကန်ပြောခြင်းနဲ့ဆိုရင်တော့တတိပဋ္ဌာန်တရား၄ပါးကိုကုသိုလ်လို့ပြောလိုက်ပါတဲ့တတိပဋ္ဌာန်တရား၄ပါးသည်တသက်သောကုသိုလ်ကောင်းမှုဖြစ်တယ်တဲ့ဟောကုသိုလ်လို့မှန်မှန်ကန်ကန်ပြောခြင်းတယ်ဆိုရင်တတိပဋ္ဌာန်တရား၄ပါးကိုဟောပြောပါတဲ့နော်တတိပဋ္ဌာန်တရား၄ပါးဟာတသက်ကုသိုလ်တရားဖြစ်တယ်ကေဝလဆိုတဲ့စကားလေးနဲ့ဟောတသက်ဘာမှမလျော်ဘူးကုသိုလ်လေးတသက်အလွန်တန်ရှင်းဖြူစင်တဲ့ကုသိုလ်လေးတတိပဋ္ဌာန်တရားဆိုတာအဲ့ဒါအဲ့ဒီဒေသနာတွေကိုပိဋကပေါင်းတော်ကောင်းတို့တိတိကျကျစဉ်းစားကြည့်လို့ရှိရင်အကုသိုလ်ဆိုတာ ဘယ်လောက်ထိနည်းနည်းလေးကျေပြန်တယ်လေကုသိုလ်ဆိုတာလည်းဘယ်လောက်ထိနည်းနည်းကျေပြန်လဲဆိုတာပို့ပြီးတော့သဘောပေါက်เสียရမရှိဘူးလားရှိရနော်အဲ့တနည်းအားဖြင့်လည်းပဲအကုသိုလ်ဆိုတာကိုပို့ပြီးတော့နားလည်ဖို့ကုသိုလ်ဆိုတာကိုပို့ပြီးတော့နားလည်ဖို့အတွက်ပေတတုနိဝရဏဆိုတဲ့စကားလုံးတတိပဋ္ဌာန်ဆိုတဲ့စကားလုံးဒီစကားလုံးနှလုံးကိုနားလည်ဖို့လိုလားတော့တတိပဋ္ဌာန်ဆိုတာလေးတော့စောစောကပြောခဲ့ပါပြီနိဝရဏဆိုတာကတော့ဒီနေရာမှာမပြောရသေးဘူးအကုသိုလ်ဆိုတာကိုကြည်ကြည်ပြင့်ပြင့်နားလည်ခြင်းနဲ့ဆိုရင်နိဝရဏရဲ့အကြောင်းကိုနားမလည်လို့မရနိဝရဏဆိုတဲ့စကားလုံးကိုကောင်းကောင်းနားလည်ရအဲ့တော့နိဝရဏဆိုတာဘာပြောတာတော့နိဝရဏဆိုတဲ့ပါဠိစကားကပမာလို့ပြောရရင်အပိတ်အပင်အကာအကွယ်အတားစီလို့အဓိပ္ပာယ်ရဒီစိတ်ကိုအမှန်တရားကိုမမြင်အောင်ဟုံးကွယ်ပိတ်ပင်နဲ့အစွမ်းတတ္တိရှိတဲ့တရားတွေကိုနိဝရဏလို့ခေါ်တယ်နိဝရဏတရားဘယ်နှပါးရှိတယ်လို့ကြားလို့တော့ငါးပါးနိဗ္ဗာန်တရား၅ပါးကဘာတွေတုံးပြ။နံပါတ်၁ကာမိသန္နာနိဝရဏတော်တယ်နော်။ဟိုတလောကမန္တလေးမှာဦးဇင်းကနံပါတ်၁ဆိုတော့တရားမှဘာမှမပြောဟုတ်လား။နော်နံပါတ်၁ကာမိသန္နာနိဝရဏကာမိသန္နာဆိုတာကာမဂုဏ်အာယုန်၏အပေါ်မှာအလိုသန္နာတွေရှိနေတာ။လူငယ်တွေနားလည်အောင်ရှင်းရှင်းပြောရရင်တော့မြင်ခြင်းနေတာကြည့်ခြင်းနေတာနားထောင်ခြင်းနေတာကြားခြင်းနေတာနန်းရှူခြင်းနေတာစားတောက်ခြင်းနေတာတွဋ္ဌိခြင်းနေတာဒါဥပါခေါ်ကာမိသန္နာတေကိုကောက်ရင်လောဘတေကိုကောက်တယ်ဆိုတဲ့စကားလေးကအပြီးတမသင်္ဍတက်ဖူးတဲ့လူတွေဆိုရင်သိမယ်ဟုတ်လားတေကိုကောက်တယ်ဆိုတာဒါရဲ့အပြီးတမစကားအတုံးတုံးကဘာလဲလို့ပြောတာအဲ့တော့ကာမိသန္နာဆိုတာအပြီးတမစကားလုံးနဲ့ပြောမယ်ဆိုရင်လောဘကိုပြောတာဟုတ်ရဲ့လားအဲ့ဒီကာမိသန္နာဟာစိတ်ထဲဝင်လာပြီဆိုလို့ရှိရင်ဒီစိတ်ဟာအမှန်တရားကိုမမြင်တော့ချမ်းသာနဲ့ဝေးသွားအဲ့လိုအမှန်တရားကိုမမြင်အောင်ရှေ့ကနေပိတ်ပင်ကာကွယ်တားဆီးထားတဲ့သဘောရှိလို့မို့ဒီလောဘဆိုတဲ့ကာမိသန္နာကိုနိဝရဏလို့ပြောတာဒါကိုမြတ်စွာဘုရားကစိတ်ထဲမှာရှင်းသွားအောင်ဥမာလေးပေးပြီးတော့ဟောထားတာရှိတယ်ရှေ့တုန်းကကိုယ့်ရဲ့မျက်နှာလေးကိုကြည့်ကျင်တယ်ဆိုလို့ရှင်အခုခေတ်လိုမှန်တော့ပါတော့မပေါ်သေးဘူးအပေါ်သေးတော့ဘာလုပ်ရအောင်ဆိုတော့ကြည်ပြားလေးကိုညီးနေအောင်ပြားနေအောင်ခတ်အဲ့ဒါကိုအချင်းကြီးလေးပါလေးနဲ့တုတ်ပြီးတော့ဝင်းတောက်နေပြီဆိုတော့အဲ့ဒါလေးကိုမှကိုယ့်ရဲ့မျက်နှာကိုကြည့်ရတာအဲ့ဒါကိုကြေးမုံလို့ခေါ်တာဟုတ်လားအဲ့ဒါကလည်းငွေကြေးမတက်နိုင်တဲ့လူကအဲ့ဒီကြေးမုံကအိမ်တိုင်းမရှိဘူးအဲ့တော့ဘယ်လိုလုပ်ရအောင်ဆိုတော့အများစုကနော်အလင်းရောင်ရှိတဲ့နေရာလေးမှာချထားတဲ့ငိမ့်နေတဲ့ရေကွက်ထဲကရေမျက်နှာပြင်ပေါ်မှာကိုယ့်မျက်နှာလေးကိုကြည့်ရတာဒါရှိတဲ့ကမှန်ကြည့်တဲ့အနေထားအောင်အဲ့လိုရေမျက်နှာပြင်ပေါ်မှာကိုယ့်ရဲ့မျက်နှာလေးကိုကြည့်တဲ့ပုံကတည်းကတကယ်လို့သာအဲ့ဒီရေမျက်နှာပြင်ပေါ်မှာဆေးရောင်အစိမ့်တွေအဝါတွေအနီတွေဆေးမုံရောင်စုံတွေကျနေမယ်ဆိုရင်ကိုယ့်ရဲ့မျက်နှာရည်ကိုမြင်ရအောင်ရေမျက်နှာပြင်ပေါ်မှာဆေးရောင်စုံကျေပြန့်ထားရင်ကိုယ့်ရဲ့မျက်နှာရည်ကိုမမြင်ရအောင်သူတို့ကကိုယ်ရဲ့သွားပြီအဲ့လိုပဲကိုယ့်ရဲ့စိတ်မျက်နှာပြင်ပေါ်မှာလောဘပြတ်ထန်းတဲ့ကာမိသန္တာဆောစောကပြောတဲ့မြင်မြင်စိတ်ချခြင်းစိတ်ဓာတ်တွေအဲ့ဒါတွေဝင်လာပြီဆိုရင်အဲ့ဒီစိတ်ကအမှန်တရားကိုမမြင်ရတော့ကိုယ့်ရဲ့မြင့်မှာကိုယ့်ရဲ့စိတ်မှာဆေးရောင်စုံတွေဖုံးထားအရောင်မျိုးစုံချေထားဟိုဟာလေးရခြင်းဒါလေးရခြင်းဟိုဟာဖြစ်ခြင်းဒီဟာဖြစ်ခြင်းဟုတ်လားအဲ့ဒီချိန်မှာအမှန်တရားကိုမသိနိုင်ဒါကြောင့်လောဘဆိုတဲ့ကာမိသန္တာတွေဖုံးကွယ်နိုင်တဲ့အစွမ်းရှိတယ်ဒါကြောင့်သူတည်နိဝရဏဒါနံပါတ်1နိဝရဏနောက်နံပါတ်2နိဝရဏဘာလဲတော့ပြာပါဒပြာပါဒဆိုတာတဲကိုကောက်ရင်ဒေါသဒေါသဆိုတာကနှစ်မျိုးရှိတယ်ဗျတကြွတဲ့ဒေါသရှုံ့နေတဲ့ဒေါသတကြွတဲ့ဒေါသဆိုတာတော့တမ်းမဲ့ဖြဲမဲ့ရိုက်မဲ့နှဲမဲ့ရှူမဲ့ဆွဲမဲ့ပေါက်ပွဲနေတာရှုံ့နေတဲ့ဒေါသဆိုတာကတော့ပူလောင်နေဆိုးရိမ်နေထိတ်လန့်နေကြောက်ရွံ့နေတုန်လှုပ်နေလွမ်းနေဆွေးရည်ဒါတွေဟာပါတော့ရှုံ့နေတဲ့ဒေါသဘယ်ဒေါသပဲဖြစ်ဖြစ်စိတ်ထဲဝင်လာရင်တော့အမှန်တရားကိုမမြင်အောင်ဖုံးကွယ်တာကြီးပဲဥပမာတဲ့ကိုယ့်ရဲ့မျက်နှာရည်ကိုကြည့်တဲ့ပုဂ္ဂိုလ်ဟာသူကြည့်တဲ့ရည်တွေကစူးပွက်နေတယ်ဆိုရင်တော့မျက်နှာရည်ကိုဘယ်လိုမှမြင်ရမှာမဟုတ်ဘူးတဲ့။ဒါမျက်စောဖက်ပေးတဲ့ဥမာဘလောက်ကောင်းရအောင်။အဲ့လိုပဲဒကာဓမ္မတို့ဦးဇင်းတို့ရဲ့စိတ်ဟာဒေါသဖြင့်စူးပွက်နေပြီဆိုရင်အမှန်တရားကိုမမြင်အောင်။နောက်ဒေါသဖြစ်နေတော့စိတ်ကပွက်နေနော်ပူလောင်ပြီးတော့အခုချောင်းချောင်းထားတယ်။ဘယ်လိုလုပ်ပြီးတော့မှအမှန်တရားကိုမမြင်အောင်။ဒါကြောင့်ဒေါသစီဘုံကွယ်နိုင်တဲ့အစွမ်းရှိလို့နေဝရဏနောက်တတိယနေဝရဏကဘာလဲတော့ထိနာမိတ်တာနေဝရဏသူကြတော့နှစ်မျိုးတွဲပြောတယ်เนาะထိနာမိတ်တာစိတ်စေတသိက်တို့ရဲ့ထိုင်းမိုင်းပြင်းကြီးခြင်းသဘော လူငယ်တွေနားလည်အောင်ပြောရင်တော့အိတ်ချင်ငိုင်းပြီးတဲ့သဘောသူလည်းပဲဝင်လာပြီဆိုရင်အမှန်တရားကိုမမြင်အောင်ဖုံးကွယ်နေတာပဲသူလည်းအချင်းမသေးနဲ့အိတ်ချင်ငိုင်းပြီးလာပြီဆိုဘာမှစိတ်ဝင်စားဘူးအိတ်ပဲအိတ်လိုက်ချင်တော့မလွယ်ဘူးသူ့ကိုလည်းတားဖို့တိတ်မလွယ်ဟုတ်တယ်မို့လားအဲ့ဒါကိုတော့မြတ်စွာဘုရားဘယ်လိုဥမာပေးတော့ဆိုတော့ရေတွေကရေညှိတွေတင်းနေတယ်မော်တွေတင်းနေတယ်ဆိုအဲ့ဒီရေမျက်နှာပြင်ပေါ်ကကိုယ့်မျက်နှာရည်ကိုမြင်ရအောင်အဲ့လိုပဲကိုယ့်ရဲ့စိတ်ထဲမှာရည်ညှိတွေနဲ့တူတယ်ထိနမိတ်တာဝင်းနေရင်ဒီစိတ်ဟာအမှန်တရားကိုမမြင်နိုင်ဘူးဒီလိုဥမာပေးရတယ်။တစ်ချက်ရှိသွားတယ်။သုံးချက်ရှိ။နောက်၄ခုမြောက်និဝရဏကဘာလဲတော့။ဥဒိစ္စကုကုစ္စនិဝရဏသူကြတဲ့နှစ်မျိုးတွဲပြောရင်နော်။ဥဒိစ္စရဲ့ကုကုစ္စ။ဥဒိစ္စဆိုတာကပြန့်လွင့်နေတဲ့ဘောစိတ်ဟာအာယုတစ်ခုတည်းကိုမရက်တည်နိုင်ဘူးတွေးချင်ရင်တွေးနေတာ။တွေးတာတွေကသဘာဝချင်တာတွေရောမချတာတွေရောဖြစ်နိုင်တာတွေရောမဖြစ်နိုင်တာတွေရောဖြစ်ခဲ့တာတွေရောမဖြစ်သေးတာတွေရောစုံးနေတာပေါ့ကောဘာတွေတွေးလို့တွေးနေမှကိုမသိဘူးအဲ့ဒါလိုတစ်ခုတည်းသောအာယုံမှာမရက်တည်နိုင်ပဲနဲ့ပြန့်လွင့်နေတဲ့သဘောကိုဥဒိစ္စကုကုစ္စဆိုတာကျတော့ဘာလဲတော့နောင်တဖြင့်ပူပန်တဲ့သဘောဒီနေ့မှာနောင်တဆိုတာကလည်းနှမျိုးရှိတယ်အကျဉ်းမြင်ပေါ့လေပြုမိမာတဲ့အကုသိုလ်နဲ့ပတ်သက်ပြီးတော့ရတဲ့နောင်တမလိုက်တာငါလုတ်ခဲ့တာပြောခဲ့တာအဲ့ဒီလိုနောင်တမျိုးကြောင့်ပူလာစီကဆင်းရဲလာနောင်တဆိုမှတော့ပူမှာပေါ့နောက်နောင်တတစ်မျိုးကပါလဲဆိုတော့မလုတ်လိုက်ရတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့နောင်တရတာဟောငါလုတ်နိုင်တော့ငါမလုတ်ခဲ့ရအောင်သူတစ်ဖြင့်ဒီလိုနောင်တမျိုးကတေဂာနီးမှာရတဲ့တောင်မတေခင်တော့သိတ်ဒီနောင်တမလာသေးဘူးကိုယ်နဲ့ကိုယ်အဟုတ်ကြီးတင်နော်ကိုလည်းပဲတော်တော်အကုလို့ရသေးတယ်လို့ထင်တာပေါ့ငါရှာနိုင်တယ်ဖွင့်နိုင်တယ်လုံနိုင်တယ်ခြင်နိုင်တယ်သွားနိုင်တယ်လာနိုင်တယ်ကျမကြီးလေးကလည်းကောင်းနေတော့ဘာမှအဆင်မပြေတာသိမ့်မရှိဘူးဒီကနေ့ရောက်ပြီဆိုတော့အဲ့ဒီဟာတွေတခုမှမရှိတော့ကုလီကအကုန်ထွက်သွားကြပြီရှိတာလည်းဘယ်မှဘယ်ဟာမှအကုလို့မရတော့ဘလောက်ရင်းနေတဲ့လူပဲဖြစ်ဖြစ်ဘလောက်ချစ်တဲ့လူပဲဖြစ်ဖြစ်အကုလို့မရဘူးမရဘူးဆိုတာကသူကအကူကြီးမပေးခြင်းလို့မဟုတ်ဘူးအကူကြီးပေးလို့ကိုမရတာဒါပြောတာအဲ့ဒီအချိန်ကျတော့ကိုယ့်ဘက်ကမမမမယက်တည်မဲ့ရာကဘာရှိတော့ကိုယ်လှုပ်ထားတဲ့ကောင်းမှုပဲရှိတော့တာအဲ့ဒီအချိန်မှာအော်ငါဘာမှမလုပ်ခဲ့ရပါလားနော်ထွန်းပေါအောင်အသိဉာဏ်ကိုကြီးမအောင်လုံနိုင်ခွင့်ရှိပါလက်ကင်နဲ့ငါဘာမှလည်းပဲဟိုးဟာကောင်းကောင်းကန်းကန်းမသိခဲ့ရပါလားအော်အဲ့ဒီမှာပါတော့နောင်တရအဲ့တော့ဒီချိန်လုံးကဦးဇင်းတို့နောင်တဝေးရွေးအေးပါစေဆိုတရားလေးတွေကိုဟောရဲနော်အကုသိုလ်ပြုမိပြီလို့ရတဲ့နောင်တမျိုးကိုမိုက်နောင်တလို့အဲ့တုန်းကပြောခဲ့တာကုသိုလ်မလုပ်ခဲ့ရလို့ရတဲ့နောင်တမျိုးကိုမေ့နောင်တာလို့ပြောတယ်။မိုက်လို့ရတဲ့နောင်တာလည်းအဆင်မပြေဘူး။မေ့လို့ရတဲ့နောင်တာလည်းအဆင်မပြေဘူး။စိတ်ကိုပူပန်သေးတာရှိပဲ။ဒါကြောင့်ကုတ်ကုတ်ဆဆိုတာအဲ့ဒါလိုနောင်တကြောင့်ပူလောင်ရတဲ့သဘော။နောက်အဲ့ဒါလိုပြန့်လွင့်ခြင်းဥဒိစ္စနောင်တဖြင့်ပူပန်ခြင်းကုတ်ကုတ်ဆဒီတရားနှစ်မျိုးဝင်လာပြီဆိုရင်လည်းစိတ်ဟာအမှန်တရားကိုမမြင်နိုင်ဘူး။ဥပမာဘာနဲ့တူတော့ဆိုလို့ရှိရင်တဲ့လေတိုက်လို့တော့လောကောင်သုံးဖို့ခွက်ကိုလှုပ်မိလို့တော့လောကောင်ရေတွေကလှုပ်သွားပြီဆိုရင်မျက်နှာရေကိုမမြင်ရတော့အရေကလှိုင်းထားတယ်အဲ့လိုပဲစိတ်မှာဥဒိစ္စကြောင့်လှိုင်းထားတယ်ကုတ်ကုတ်ဆကြောင့်လှိုင်းထားတယ်မငြိမ်ဘူးဘလို့လှုပ်ပြီးတော့မှအမှန်တရားကိုအဲ့ဒီအချိန်မှာမမြင်နိုင်ဘူးနေဝရဏတဲ့တားဆီးနိုင်တယ်ပိတ်ပင်နိုင်တယ်ကောက်ွယ်နိုင်တယ်လေးခုရှိသွားတယ်နော်နောက်ငါးခုမြောက်နေဝရဏဘာလဲတော့ဝိစီကိစ္စဝိဇိကိစ္စဆိုတာကစေတနာမြတ်သုံးပါးနဲ့ပတ်သက်ပြီးတော့သူတော်ကတရားတွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာမှန်မှန်ကန်ကန်ဆုံးဖြတ်ချက်မချနိုင်ရှိတော်မှာလို့နောက်ဆိုမှာလို့လောက်မှာလို့မလောက်မှာလို့ဟုတ်သလားမဟုတ်ဘူးလားကို့မှာဘာမှမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တူလို့တူလို့တွေးတော့ပြီးတော့တန်တရားရဲ့နှိမ့်ဆက်မှုကိုအလိုလဲခံနေရအဲ့ဒီအနေအထားမျိုးကိုဝိဇိကိစ္စအဲ့ဒီဝိဇိကိစ္စလည်းသူဝင်လာပြီဆိုရင်စိတ်ဟာအမှန်တရားကိုမသိရတော့ဥပမာကိုကြီးကိုကြည့်မဲ့ရေခွက်ကမှောင်ရည်သေးကိုချထားတယ်။အနေတွေကလည်းထနေတယ်။ဘလို့လုတ်ပြီးတော့မှမျက်နှာရည်ကိုမမြင်ရဘူး။အဲ့လိုဥမာပေးတယ်မြတ်စွာဘုရား။ဒါကြောင့်မိတဲ့ပေါင်းတော်ကတော့နိဝရဏတရား၅ပါးကမိစ္ဆန္ဒဆိုတဲ့လောဘ၊ကြာပါဒဆိုတဲ့ဒေါသ၊ထိနာမိတ်တ၊ပုရိစ္ဆာကုကုစ္စ၊ဝိဇိကိစ္စ။ဒီတရား၅မျိုးသည်စိတ်ရဲ့အမှန်တရားကိုသိမြင်ရေးကိစ္စမှာအလွန်တရာပိတ်ပင်ကာကွယ်တားဆီးနိုင်တဲ့အတွက်ကြောင့်និဝရဏလို့ခေါ်တယ်တဲ့ဟုတ်လားအေးအဲ့ဒီនិဝရဏကိုပဲအခုပါပြောနေတော့မြတ်စွာဘုရားကအာကုသို့အာကုသို့လို့မှန်မှန်ကန်ကန်ပြောခြင်းရင်အဲ့ဒီនិဝရဏတရား၅ပါးကိုပြောလိုက်ပါတဲ့အာကုသို့ကင်းဖို့လွယ်လားဗျာ နော်တတိမရှိဘူးရှင်နော်အကုသိုလ်ကင်းဘွားတော်တော်မလွယ်ဘူးဟုတ်တယ်မဟုတ်လားတချို့ကပြောရတာလေအထူးသဖြင့်ဒကမာကြီးတွေဆိုပြောတယ်တို့ဘာအကုသိုလ်မှမရှိဘူးဟုတ်လားတို့ဘာမကောင်းမှုမှမလုပ်ဘူးမစိတ်ထဲမှာအကုသိုလ်ဖြစ်နေတာကိုမတွေးမိဘူးပေါ့နော်ဒါကြောင့်ကြည်ကြည်ပြန့်ပြန့်အကုသိုလ်နဲ့ပတ်သက်ပြီးတော့နားလည်ဖို့အတွက်ဒီလိုဒေသနာမျိုးလေးတွေကိုမှတ်သားထားဖို့မလွယ်ဘူးလားမလိုဘူးလားလိုတယ်နော်ဒါကအကုသိုလ်ရဲ့နေပေကြည်ပြန့်ပုံလေးပြောပြနောက်ကုသိုလ်နဲ့ပတ်သက်ပြီးတော့ပုံမသဘောပေါက်နားလည်မှုရှိတယ်ဖို့အတွက်တတိပဋ္ဌာန်ဆိုတဲ့စကားလုံးကိုနားလည်ဖို့မလိုဘူးလားအဲ့ဒါကသောသောပိုင်းလုံးကပြောခဲ့တယ်နော်တတိဆိုတဲ့စကားလုံးရဲ့ပဋ္ဌာနဆိုတဲ့စကားလုံးရဲ့စကားလုံးနှလုံးပေါင်းတာနောက်ဆုံးနာငယ်လေးကိုအသက်ကလေးထည့်လိုက်တော့တတိပဋ္ဌာန်တတိကခန္ဓာမှာဖြစ်နေတာကိုလောလောဆယ်ဖြစ်နေတာကိုအောင်မေအမှန်ရတဲ့သဘောပဋ္ဌာနကခိုင်မြဲစွာတီးနေအောင်ကြိုးစားတဲ့သဘောတတိကလေးမိမိခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေအပေါ်မှာခိုင်မြဲစွာတီးနေအောင်ကြိုးစားအထုတ်တဲ့အလုပ်ကိုတတိပဋ္ဌာန်အဲဒီတတိပဋ္ဌာန်ကဘယ်နှပါးရှိတယ်လို့ကြားဖို့တော့များ၄ပါးမိမိရဲ့ရုပ်ကာယတွေရဲ့အပေါ်မှာတတိထားပြီးနေမယ်ဆိုရင်ဒါကာယ ानु ပသနာတတိပဋ္ဌာန်ချမ်းသာခြင်းဆင်းရဲခြင်းအစရှိတဲ့ဝေဒနာတွေရဲ့အပေါ်မှာတတိထားပြီးတော့နေနိုင်မယ်ဆိုရင်တော့ဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်တွေရဲ့အပေါ်မှာတတိထားပြီးနေမယ်ဆိုရင်တော့စေတ ानु ပဒနာသတိပဋ္ဌာန်ဓမ္မတဘာဝအသေးစိတ်လေးတွေရဲ့ပုံမှာသတိထားပြီးနေမယ်ဆိုရင်တော့ဓမ္မ ानु ပဒနာသတိပဋ္ဌာန်သတိပဋ္ဌာန်တရား၄ပါးသတိထားတဲ့အရာဌာန၄မျိုးကွဲပြားသွားလို့သတိပဋ္ဌာန်တရားက၄ပါးဖြစ်သွားတာဒါကိုအတူချုပ်ပြီးတော့ပြောမယ်ဆိုရင်တော့ကိုယ်ခန္ဓာမှာဖြစ်နေတဲ့တဘာဝတရားတွေရဲ့ပုံမှာသတိထားတဲ့လုပ်ငန်းတွေသတိပဋ္ဌာန်အလုပ်ရုပ်ကာယပုံမှာထားရင်ကာယ ानु ပဒနာသတိပဋ္ဌာန်ဝေဒနာရဲ့ပုံမှန်ထားရင်ဝေဒနာ ानु ပဒနာသတိပဋ္ဌာန်စိတ်ရဲ့ပုံမှန်ထားရင်စိတ်ဓာ ानु ပဒနာသတိပဋ္ဌာန်ဓမ္မရဲ့ပုံမှန်ထားမယ်ဆိုရင်ဓမ္မ ानु ပဒနာသတိပဋ္ဌာန်နားလည်ဖို့ခက်ခဲတာကတော့အဲ့ဒီဓမ္မ ानु ပဒနာသတိပဋ္ဌာန်သူကရှေ့ကသတိပဋ္ဌာန်တွေကိုကျွမ်းကျင်လိမ္မာပြီးတဲ့နောက်မှာတဖြည်းဖြည်းနဲ့အသေးစိတ်သတိတွေကောင်းလာတဲ့သဘောလို့အကျဉ်းချင်းပြောလို့ရပါတယ်အဲ့တော့မြတ်စွာဘုရားကကုတုကုစုလို့မှန်မှန်ကန်ကန်ပြောခြင်းတယ်ဆိုရင်အဲ့ဒီသတိပဋ္ဌာန်တရား၄ပါးကိုပြောလိုက်ပါတယ်ဆိုလိုတာကကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားရဲ့ပုံမှာသတိထားပြီးတော့နေတဲ့အခိုက်အတန့်မှာအလွန်တန့်ရှင်းစင်ကြယ်တဲ့ကုသိုလ်ကောင်းမှုကြီးကိုဖြစ်နေတာဒါပြောတာဟုတ်လားဝေကုံကြီးကြလည်းတရားမှကုံစရာမလိုဘူးဘုရားမှလည်းအကူကြီးတောင်းစရာမလိုကိုဒါတွေလုံနေပါတယ်လို့ဘုရားမှလည်းသိစရာမလိုတိတ်တိတ်ဆိတ်ဆိတ်တီတီငိငိနဲ့အလွန်မြင့်မြတ်စင်ကြယ်တဲ့ကောင်းမှုတူကိုအထုတ်နေရမရဘူးလားရောက်တယ်ဒါကြောင့်ကောင်းမှုဆောင်ဆိုတဲ့နဲ့ပတ်သက်ပြီးတော့တကယ်ကောင်းမှုကိုစင်စင်ကြယ်ကြယ်ဆောင်ကျင်နေဆိုရင်တော့သတိပဋ္ဌာန်တရားမပါလို့မရဟုတ်လားဒါကြောင့်ဘိဒတ်ပေါင်းသူတော်ကောင်းတို့ကောင်းမှုကိုဆောင်ဖို့ဘာကြောင့်မြတ်စွာဘုရားတိုက်တွန်းခဲ့တာလဲချမ်းသာစေခြင်းလို့မကောင်းမှုကိုဆောင်ဖို့ဘာကြောင့်မြတ်စွာဘုရားတားမြစ်ခဲ့တာလဲရှင်ရဲမာရှုလို့မကောင်းမှုရဲ့နယ်ပယ်ကောင်းမှုရဲ့နယ်ပယ်ကျေပြန့်ပုံကိုလည်းဒါဥရှင်တို့အရေးအမြတ်ကလေးပြောပါတယ်ဟုတ်ရလားအေးဒါကဘာကိုပြောနေတာတော့များမြတ်ဗုဒ္ဓဤအစုံအမဆိုတဲ့ခေါင်းစဉ်အောက်မှာပြောနေတတိအစွမ်းဆိုတဲ့ခေါင်းစဉ်အောက်မှာစကားမလာသေးဘူးမြတ်ဗုဒ္ဓဤအစုံအမဆိုတာကိုမကုံသေးဘူးနောက်ထပ်တစ်ပါးကျန်သေးတယ်ဘာကျန်သေးလဲရှင်အောင်စိတ်ကိုထားကိုကမကောင်းမှုရှောင်ကောင်းမှုဆောင်ဒါပဲရှိသေးတယ်ရှင်အောင်စိတ်ကိုထားသံစိတ်တံပရိယောဒပနံမိမိရဲ့စိတ်ကိုဖြူရှင်အောင်တန့်ရှင်းအောင်အပြည့်ကင်းအောင်ကြိုးစားရမယ်ဒီဒေသနာအရဥစဉ်တို့ပေးတဲ့ပေါင်းသူတို့ကောင်းတို့အစုံအမသုံးချက်တည်းမှာအစအတတ်အမြင့်မားဆုံးအစုံအမပဲလို့မသိနိုင်ဘူးလားသိနိုင်တယ်ဖြူအောင်စိတ်ကိုထားဘာဖြစ်လို့စိတ်ကိုဖြူအောင်ထားလို့မြတ်စွာဘုရားအဆူဆူဆုံးမတာလေကဲဆက်စဉ်းစားကြည့်ကြအောင်ဆိုနော်ဘာဖြစ်လို့စိတ်ကိုဖြူအောင်ထားခိုင်းတာလေမဖြူသေးလို့ပေါ့လို့လွယ်လွယ်ဖြေမယ်ဆိုရင်လည်းဖြေလို့ရတယ်ဖြေလို့ရကောင်းတယ်တကယ်လည်းဟုတ်တယ်လေဒကာဓမ္မတို့ဦးဇင်းတို့ရဲ့စိတ်ကဖြူရတယ်လို့သိမှရှိအဖြူသေးလို့မို့ဖြူအောင်လုပ်ခိုင်းတာပေါ့ဖြူပြီးသားဆိုရင်ဖြူအောင်ထားလို့ပြောနေကြအကြောင်းမရှိလို့ဆိုရင်စိတ်ရဲ့သဘာဝလေးကိုတော့နည်းနည်းတော့ပြောမှဖြစ်မယ်စိတ်ဆိုတာတဲ့ဦးဇင်းတို့အင်္ဂုတ္တပါဠိတော်ဧကနိပတ်ထဲမှာမြတ်စွာဘုရားဟောထားတာလေးတစ်ခုရှိရဲ့ပါဘတ္တရမိဒံဘိခဝေစိတ်တံအာကန္တုကေဟိဥပကိလေတေဟိဥပကိလေထံအိဗေကဘာပြောတော့များယဟန်တို့တဲ့စိတ်ရဲ့ပင်ကိုသဘောဟာအလွန်တရာမှဖြူရှင်တောက်ပါတယ်ပဗ္ဗတရဖြူရှင်တောက်ပနေစိတ်ကလေးကအောစရာပါပဲဒါပေမဲ့လို့တဲ့ အာဂန္ဓုကိဟိဥပကိလေတဟိဥပကိလေဋ္ဌရာဂဒေါသမောဟအစရှိတဲ့ကိလေသာဧည့်သည်တို့ကြောင့်ဒီစိတ်ကလေးဟာညှဉ်းနှွမ်းသွားရတယ်ဟုတ်လားစိတ်ကလေးကပင်ကိုယ်ကဖြူစင်ပါတယ်တဲ့ဧည့်သည်တပွဲဖြစ်သောရာဂဒေါသမောဟကိလေသာတို့ကြောင့်ဒီစိတ်ကလေးဟာညှဉ်းနှွမ်းသွားတယ်တဲ့အဲ့တော့ဧည့်သည်ဆိုတဲ့အတုံးနှုံးနဲ့မြတ်စွာဘုရားဟောတယ်စိတ်ကိုအယောင်ဆိုးတဲ့ညစ်ပေစေတဲ့ကိလေသာကိုဧည့်သည်ဆိုတဲ့အတုံးနှုံးနဲ့ဟောတယ်အာဂန္ဓုဧည့်သည်ဆိုတော့အကြောင်းတိုက်ဆိုင်ရင်ရောက်လာမယ်ပြီးရင်ပြန်လည်ထွက်ခွာသွားမယ်အမြဲဘူးပေါ့နော်ဒါပေမဲ့ခက်တာကဦးဇင်းကစဉ်းစားကြည့်မိတယ်အဲ့ဒီဧည့်သည်ကဒကာမတို့ဦးဇင်းတို့တာမန်ပုဂ္ဂိုလ်တွေရဲ့တန်တန်ကိုခဏခဏလာလာနေတာကခက်တယ်အဲ့ဒီဧည့်သည်ကအလားအလွန်စိတ်တယ်ပေါ့နော်လာမိရင်လည်းတော်တော်နဲ့မပြန်ဘူးဆိုတဲ့ဧည့်သည်ဟုတ်လားဒါလေးတော့မှန်မှန်ကန်ကန်နားလည်ဖို့လိုတယ်နော်ဧည့်သည်တော့ဧည့်သည်ပဲသို့တော့အလွန်အလားစိတ်သောဧည့်သည်လာမိရင်လည်းတော်တော်နဲ့မပြန်သောဧည့်သည်စဉ်းစားကြည့်လေမျက်လုံးနှလုံးပွင့်နေတယ်နားနှစ်ပေါက်ပွင့်နေတယ်အာယုန်တွေကတော့ဝင်နေမှာပဲတွေ့နေမှာပဲမြင်လိုက်တိုင်းကြားလိုက်တိုင်းနားစုလိုက်တိုင်းစားတော့လိုက်တိုင်းတွေ့ထိလိုက်တိုင်းတွေ့ကြံမိတိုင်းသဘောကျတယ်ဆိုတော့ဇာကဧည့်သည်လောဘဧည့်သည်ကအလေလာတယ်ပေါ့သဘောမကျဘူးဆိုတော့ဒေါသဧည့်သည်ကအလေရောက်လာတယ်သူတဖြင့်အဲ့ဒီဒေါသဧည့်သည်ကလာမရင်မပြန်တောင်းစင်ခြင်းမရရှောက်တွေးပြီးတော့ဒေါသတွေကဖြစ်ပြီးရင်ဖြစ်တယ်တော်တော်ကြီးပူးလောင်လာပြီဆိုမှဟာငါအကုသိုလ်တော်တော်များနေပါလားလို့စဉ်းစားမိဟုတ်ရဲ့လားတချို့ဆိုလို့ရှိရင်စိတ်ထဲအကုသိုလ်ဖြစ်အောင်လုပ်နေမသိသေးဘူးဆွဆွဝဝတွေပြောလာပြီဆွဆွဝဝတွေလှုပ်လာပြီဆိုတော့မှတတိထားမိရောသူပြောနေတာကဘာလဲဆိုတော့ကိလေသာတရားသည်ဧည့်သည်လို့ဆိုညာတော်လည်းပဲအလားစိတ်သောအနေကြာသောဧည့်သည်အဲ့ဒါစိတ်ကိုဖြူအောင်ထားရမယ်ဆိုတာဒီကိလေသာဧည့်သည်ကိုအလားကျဲအောင်လုပ်ရမယ်ပေါ့ဆိုလိုတာလာမိရင်လည်းပဲမြန်မြန်ပြန်အောင်နှင်နိုင်ရမယ်ပေါ့ဒါစိတ်ကိုဖြူအောင်ထားဆိုတာဒီအဓိပ္ပာယ်သူခဏခဏလာနေရင်တော့စိတ်ကဖြူမှာမဟုတ်ဘူးစိတ်ရဲ့ပင်ကိုယ်သဘောကအာယုံကိုတိတက်တဲ့သဘောလေးပဲမိဓမ္မာစကားပြောရရင်စိတ်ဆိုတာအာယုံကိုတိတက်တဲ့သဘောလေးဒီစိတ်နဲ့ရှင်တွဲပြီးတော့စိတ်နဲ့အတူတကွဖြစ်ပြီးတော့စိတ်နဲ့အတူတကွချုပ်သွားတယ်ဆိုတဲ့တရားရှိသေးတယ်။ပါလေစေတသိက်အသိရနော်။စေစေတသိက်ယုတ်နိဗ္ဗာန်ပရမတ္ထတရား၄ပါး။အစေတသိက်ဆိုတာကျတော့သူကကောင်းတဲ့စေတသိက်ရှိတယ်မကောင်းတဲ့စေတသိက်ရှိတယ်။ကောင်းတဲ့စေတသိက်တွေရဲ့ခြေရတာကိုခံရတဲ့အတူရှင်တွဲပြီးတော့ဖြစ်တယ်ဆိုရင်အဲ့ဒီစိတ်ကစိတ်ကောင်းလို့ဆိုရတယ်။မကောင်းတဲ့စေတသိက်တွေနဲ့ရှင်တွဲပြီးတော့မကောင်းတဲ့စေတသိက်တွေရဲ့ခြေရတာကိုခံရရင်အဲ့ဒီစိတ်ဟာစေယုံမာလို့ခေါ်ရတယ်။တော့မကောင်းတဲ့စိတ်တိတ်တွေထဲမှာလောဘဒေါသမောဟကခေါင်းဆောင်နေပေါ့။ကောင်းတဲ့စိတ်တိတ်တွေထဲမှာတော့အလောဘအဒေါသအမောဟကခေါင်းဆောင်နေ။အလောဘဆိုတာဘာလဲဗျ။ဆွန့်လွတ်လိုတဲ့သဘောမညှိကပ်တဲ့မတွေ့တာတဲ့။နော်လောဘနဲ့ဆန့်ကျင်ဘက်။အဒေါသဆိုတာဘာလဲဗျ။မေတ္တာသဘောတတဝရရဲ့ကောင်းကျိုးချမ်းသာကိုလိုလားတာ။အဒေါသအမောဟဆိုတာဘာလဲ။သဘောဝတရားတွေရဲ့လက္ခဏာတွေကိုသိတာ။ကျုံနံတို့ရဲ့အကြောင်းကိုသိတာခန္ဓာရဲ့အကြောင်းကိုသိတာเนาะနည်းနည်းတဲ့သဘာဝတွေကိုအကြောင်းအကျိုးအကောင်းဆုံးမှန်မှန်ကန်ကန်သိတာဒါပါလေပညာအဲ့တော့ပြောချင်တာကစိတ်ရဲ့ပင်ကိုသဘောတည်ဖြူရှင်တောက်ပတယ်သို့တော့ကိလေသာဧည့်တယ်တို့ကြောင့်ဒီစိတ်ကလေးညှဉ်းနှွမ်းရတယ်စိတ်ကိုဖြူအောင်လုပ်ရမယ်ဆိုတာအဲ့ဒီကိလေသာဧည့်တယ်အလားကျဲအောင်လာမိရင်လည်းမြန်မြန်ပြန်အောင်ကြိုးစားရမယ်ဆိုတဲ့အဓိပ္ပာယ်ဒါကဦးဇင်းတို့စိတ်ကိုဘာလို့ဖြူအောင်စူးစမ်းခိုင်းတာလဲဆိုရင်မဖြူသေးလို့ပါဆိုတဲ့အဖြေနဲ့ပတ်သက်ပြီးတော့ပြောလိုက်တာ။နည်းနည်းလေးပို့ပြီးတော့စဉ်းစားစားသားလေးပြောမယ်ဆိုရင်လည်းပြောရချင်သေးတယ်။စိတ်ကိုဘာလို့ဖြူအောင်စူးစမ်းခိုင်းတာလဲ။စိတ်ဆိုတာကကိလေသာအညစ်အကြေးကင်းလို့ဖြူစင်းလာလေလေအယီအသွေးမြင့်မားလာလေလေ။ဟုတ်လား။စိတ်မှာရာဂဒေါသမောဟအညစ်အကြေးတွေကပ်နေတာများလေလေစိတ်ရဲ့အယီအသွေးကညံ့လေလေ။တိနိုင်မြင်နိုင်စွာအလွန်အားနည်းတယ်ဟော။ဒီအညစ်အကြေးကိုပြောင်းရှင်းအောင်လုပ်နိုင်လေလေတိနိုင်မြင်နိုင်စွာကြီးလေလေ။သတော်တော်ကစိတ်စီတသိယုတ်နိဗ္ဗာန်ဆိုတော့ပရမတ္ထတရား၄ပါးပြောတယ်နော်။နိဗ္ဗာန်ဆိုတဲ့တရားလေးနည်းနည်းစဉ်းစားကြည့်ပါ။တကယ်ရှိတယ်လို့မြတ်စွာဘုရားဟောခဲ့တာပရမတ္ထတရားနေနဲ့။ရှိပါလေကနေဒကာမတို့ဦးဇင်းတို့တွေဒီကနေ့အချိန်ထိမမြင်အောင်မသိအောင်တန်တိကေနဝိဇာနန္တိမဂ္ဂဓမ္မတာအာကောဝိတောတဲ့နိဗ္ဗာန်ဆိုတဲ့တရားနီးနီးလေးမှရှိရဲ့တဲ့တန်တိကေနီးတယ်လို့တောင်ပြောတာဒါပေမဲ့မဂ္ဂဓမ္မတာအာကောဝိတောသူတော်ကောင်းတရားမှလိမ္မာကျွမ်းကျင်မှုမရှိတဲ့အတွက်ကြောင့်တန်တိကေနဝိဇာနန္တိနီးပါလေနဲ့ မြောင်ဟုတ်လားတော့ပြောနေတာကဒီစိတ်ကလေးမှာညှဉ်းနှွမ်းမှုများနေရင်တကယ်ရှိပါတယ်ဆိုတဲ့နိဗ္ဗာန်ကိုမသိရဘူးသူတို့ဖုံးထားလို့မသိရဘူးဟုတ်လားအဲ့တော့ကိုကပါလျားသောအောင်စင်ကြင်အောင်သူ့ရှင်နဲ့စုကြိုးစားနိုင်မယ်ဆိုလို့ရှိရင်ဒီစိတ်ကနိဗ္ဗာန်ချမ်းသာကိုမြင်နိုင်ပြီးအထီးအကြီးအသေးမြင်မှလားဒါကြောင့်စိတ်ကိုဖြူအောင်ဘာကြောင့်ထားခိုင်းတာလဲလို့မေးရင်အည်အသွေးမြင်မလာအောင်လို့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အထိစိတ်ရဲ့အည်အသွေးတွေကိုမြင့်တင်နိုင်ဖို့ဒါကြောင့်စိတ်ကိုဖြူအောင်ထားလို့ပြောတာဒါနဲ့ဥစဉ်ရဲ့စိတ်ကိုဖြူစေအောင်ဘယ်လိုထားရမှာတော့နိလန်းကဘယ်ဟာကိုသုံးပြရမှာတော့သောတော်ကသတိပဋ္ဌာန်တရားကိုပဲပြန်ညွှန်းရမယ်သတိပဋ္ဌာန်ဒေသနာမှာမြတ်စွာဘုရားစစချင်းဟောထားတယ်ဒါလိုက်ကြည့်ပဲဧကာယနောယံဘိက္ခဝေမဂ္ဂောတတ္တနံဝိတုဒ္ဓိယယဟနိုတဲ့သတိပဋ္ဌာန်တရား၄ပါးဆိုတဲ့လမ်းဟာတတ္တဝါတွေရဲ့စိတ်ကြဖြူရှင်းတန်ရှင်းဖို့အတွက်ရှောက်လှမ်းရရမယ်တကြောင်တည်းသောလမ်းမှာတဲ့။ဒါဥစဉ်တို့တကြောင်တည်းသောလမ်းဆိုပြီးတော့သတိပဋ္ဌာန်ရဲ့ဂုဏ်ကျေးဇူးတွေကိုများစွာပြောဖို့ပါတယ်။တချို့လည်းပဲနားဖို့မှာပါဟုတ်လား။ဒီသတိပဋ္ဌာန်တရားကိုပွားများခြင်းဟာစိတ်သက်ကိုဖြူရှင်းတန်ရှင်းအောင်ရှော့ဖွင့်နေတာရှင်းကျွနေတာ။ဒါကြောင့်မိမိခန္ဓာမှာဘာပဲဖြစ်ဖြစ်ကောင်းတာပဲဖြစ်ဖြစ်ဆိုတာပဲဖြစ်ဖြစ်အချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်ပေါ့နော်ဖြစ်တာတွေကတော့အကြောင်းတရားပေါ်မှာမူတည်ပြီးတော့ဖြစ်မှာပါပဲတားလို့မရအောင်ဟုတ်လားအကြောင်းတရားမရှိဘူးဆိုရင်လည်းဘယ်လောက်ဖြစ်ခြင်းဖြစ်ခြင်းဖြစ်မှာမဟုတ်ဘူးဖြစ်လာတဲ့တရားတွေကိုကိုကဘာလုပ်ရမလဲသတိထားရမယ်သတိထားမှသာလေသူတို့ရဲ့သဘောလက္ခဏာတွေကိုအမှန်ကန်သိမယ်ရုပ်နာရဲ့သဘောလက္ခဏာကဘယ်လိုရှိတာလဲလက္ခဏာဆိုတာအနေစာဒုက္ခအနတ္တသင်္ခတလက္ခဏာယုံနံတို့ရဲ့လက္ခဏာဒီသုံးပါးရှိလက္ခဏာဆိုတာတိကျောင်းအမှတ်အသားလို့အဓိပ္ပာယ်ရအလက်ပေါ်မှာထင်းနေတဲ့အရေးကြောင်းလေးမျိုးလက္ခဏာလို့ပြောတာမဟုတ်ဘူး။နော်လက္ခဏာဆိုတာမျက်နှာကြည့်ရင်လည်းမျက်နှာမှာမျက်နှာရဲ့လက္ခဏာရှိတယ်။နော်ဒီကိုယ်လုံးမှာသူ့ဟာနဲ့သူရှိတယ်။ဒါကိုအင်္ဂဝိဇ္ဇာပိုင်းဆိုင်ရာပါနားလည်တဲ့လူတွေဆိုတော့ပိုသိမယ်ပေါ့။အမျက်စွာဖရာဖရာဖြစ်မဲ့ပုဂ္ဂိုလ်ကျန်တော့လက္ခဏာတော်ကြီးဘယ်လောက်ပါလာတယ်လို့ကြားလို့တော့30နဲ့2ပါးပါလာတယ်ဒါဘုရားပြင်မဲ့လက္ခဏာမြင်တာနဲ့သိတယ်ဟောပညာရှင်ကဟုတ်လားအဲ့လိုပဲလူတယောက်မှလည်းပဲသူတော်ကောင်းလက္ခဏာသူယုံမှလက္ခဏာရုပ်ပိုင်းဆိုင်ရာမှာထိုက်တလောက်သူ့အတူတူပေါ်လွင်ထင်ရှားနေတာလေးတွေရှိတတ်တယ်သို့တော်ဒါလေးတွေကတိတိကျကျသိဖို့ဆိုတာတော့မလွယ်ဘူးလို့ဥယင်ထင်ပါအဲ့တော့ပြောနေတာကဘာလို့ဆိုတော့ယုံနာမှလည်းပဲလက္ခဏာရှိတယ်အဲ့ဒီလက္ခဏာကဘာလဲအနေစာဒုက္ခအနတ္တယုံနာမှန်ရင်ဘယ်ယုံနာမှမတည်မြဲကြဘူးဟုတ်လားမတည်မြဲတဲ့အတွက်ကြောင့်ဘာဖြစ်လို့မှအကောင်းမဟုတ်ဘူးဒုတိယလက္ခဏာအဲ့လိုမတည်မြဲတာကိုလည်းတည်မြဲအောင်ဘယ်သူမှမလုပ်နိုင်ဒီတိုင်းပဲကြည်နေရတယ်မကောင်းတာကိုလည်းအကောင်းဖြစ်အောင်လုပ်လို့မရဘူးဖြစ်เสียရှိရင်ဖြစ်လာတယ်ပြီးတော့လည်းပြီးသွားရောဖြစ်เสียရှိရင်ဖြစ်လာတယ်ပြီးတော့လည်းပြီးသွားဒီလိုသွားနေတာဒါကြောင့်ဘယ်သူမှအဆိုးမရဘူးမပိုင်ဘူးမနိုင်ဘူးသူတို့ကသူ့သဘောသူဆောင်ပြီးတော့သူ့အကြောင်းနဲ့သူဖြစ်ပေါ်ပြောင်းလဲနေကြတဲ့သဘာဝတရားတွေအဲ့ဒါပါလေအနတ္တအနေစာဒုက္ခအနတ္တယုံနံတို့ရဲ့လက္ခဏာကိုသိဖို့အတွက်ဒီယုံနံတွေကိုမလုပ်ရတော့သတိထားရတယ်အဲ့လိုသတိထားတဲ့လုပ်ငန်းကိုသတိပဋ္ဌာန်လုပ်ငန်းဟုတ်ရလားဗျာဒါကြောင့်မိသက်ပေါင်းသူတော်ကောင်းတို့အဲ့လိုမိမိခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုသတိထားတဲ့လုပ်ငန်းစဉ်ကိုလုံခြုံနေခြင်းတည်ပင်နေလက်ကျင့်နေခြင်းတည်ပင်နေကိုယ့်ရဲ့စိတ်ကိုဖြူရှင်းတန်ရှင်းအောင်ကြိုးစားအားဒါလက်တွေ့လေးလည်းနားလည်ဖို့တော့လိုတာပေါ့မိမိခန္ဓာမှာဖြစ်နေတဲ့သဘာဝတရားကိုသတိထားနေတဲ့အခိုက်အတန့်မှာစိတ်ထဲမှာຢາກတော်တာမောဟအငြိအကြီးဘာမှမတင်ဘူးဆိုတာကိုမသိနိုင်ဘူးလားသိနိုင်တယ်နော်ဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့စိတ်ကိုဘာကြောင့်ဖြူအောင်ထားခိုင်းတာလဲအဖြူသေးလို့ဆိုတဲ့အဖြေကတမျိုးဖြူရှင်တန်ရှင်းမှာစိတ်ရဲ့အည်အသွေးမြင့်မားလာမှာဖြစ်တဲ့အတွက်ကြောင့်စိတ်ရဲ့အည်အသွေးတွေမြင့်မားလာအောင်စိတ်ကိုဖြူရှင်အောင်ကြိုးစားခိုင်းပါလေလို့ဖြေတဲ့အဖြေကတမျိုးသူတို့နှစ်မျိုးလေးပြောလိုက်ရတယ်ပေါ့ဟုတ်လားအေးဒါကြောင့်ပေးတဲ့ပေါင်းသူတော်တို့မကောင်းမှုရှိအောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဒီအဆုံးမှ၃ချက်ပြီးအလွန်တရာကျင့်ဝတ်နဲ့နေသောမြတ်စွာဘုရားရဲ့အဆုံးအမဒေသနာအားလုံးတို့ရဲ့အနှစ်ချုပ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဆူဆူသောဘုရားရှင်ကိုရောမြတ်ကြီးတို့ရဲ့အဆုံးအမလို့ကောမပြောဘူးလားပြောတယ်ဓာတ်ထက်ကောင်းမွန်သောဓာတ်ထက်ပြည့်စုံသောတရားဆိုတာတကယ်တမ်းကမရှိဟုတ်ရလားဒါကတော့ဦးဇင်းတို့မြတ်ဗုဒ္ဓရဲ့အဆုံးအမဆိုတဲ့ခေါင်းစဉ်အောင်မှာဆက်ဆက်ပြီးတော့ပြောလိုက်တဲ့တရားစကားပေါ့နော်နောက်ထပ်ပါကျမ်းနေတော့မြတ်တတိအစွမ်းဟုတ်လား တရားကောင်းစဉ်ပေးထားတာကမြတ်ဗုဒ္ဓ၏အစွမ်းအမှန်နဲ့တတိယ၏အစွမ်းလို့ပေးထားတာနော်အဲ့တော့တတိယ၏အစွမ်းကိုဆက်ပြီးတော့မှတ်သားကြည့်ကြတတိယဆိုတာကအပမာဒဆိုတဲ့နာမည်နဲ့သူတော်ကောင်းတရားတွေထဲမှာအမြင့်မြတ်ဆုံးအထွတ်အထိပ်အကြဆုံးတရားပဲဟုတ်တယ်မဟုတ်လားအပမာဒဆိုကုန်းတော်ဝါဒီရဲ့ခြေရာတွေထဲမှာဆင်းခြေရာကိုအကြီးဆုံးလို့ဆိုရတယ်တဲ့ဘယ်ကုန်းတော်ဝါရဲ့ခြေရာမျိုးကိုမဆိုဆင်းခြေရာတွေကိုထည့်ကြည့်လိုက်ရင်အကျုံးဝင်သွားသူတို့ကသေးတာဟုတ်လားဆင်းခြေရာတွေအကြီးကျယ်ဆုံးအဲ့ဒါလိုပဲသူတော်ကောင်းတရားတွေထဲမှာအပမာဒဆိုတဲ့တတိတရားတွေအကြီးကျယ်ဆုံးဘယ်သူတော်ကောင်းတရားပဲဖြစ်ဖြစ်အပမာဒတွေကိုထည့်လိုက်ရင်အကျုံးဝင်သွားတယ်ဒါကြောင့်လည် ဓာမူလကံအလုံးစုံသောကောင်းမြတ်မှုတွေဟာအပမာဒဆိုတဲ့တတိတရားကိုအကြောင်းခံပြီးမှဖြစ်ရတာတဲ့အပမာဒဆိုတဲ့တတိမရှိရင်သီလလည်းမရှိနိုင်ဘူးတမာတိလည်းမရှိနိုင်ဘူးပညာလည်းမရှိနိုင်သီလတမာတိပညာမှမရှိဘူးဆိုရင်တရားကောင်းတရားဘာမှမရှိတော့ဘူးလို့ဆိုရမရဘူးလားဟုတ်တယ်တတိအရေးမကြီးဘူးလားကြီးရနော်တတိယဂုံရီတတိယစွမ်းရီအစွမ်းတတိတွေကအလွန်တရာမှကြီးကျယ်များပြားတဲ့အတွက်ကြောင့်ကိုအောင်ပြောဖို့ဆိုတာမဖြစ်နိုင်ဘူးလို့ပဲဆိုရမယ်အလွန်များပြားတဲ့တတိယစွမ်းရီတွေကဒီကနေ့၃ချက်ပြောမယ်နော်တတိယစွမ်းရီတတိ၃ချက်မြတ်ဗုဒ္ဓရဲ့အဆုံးအမကတော့ဘယ်နှချက်ပြောတာ၃ချက်တတိယစွမ်းရီတတိ၃ချက်ဒီမြတ်ဗုဒ္ဓရဲ့အဆုံးအမဩဝါဒအနှစ်ချုပ်၃ချက်နဲ့ဆက်ဆက်ပြီးတော့ပြောမှဖြစ်တဲ့အတွက်ကြောင့်ပေတတို့ပို့ပြီးတော့မှတ်သားရတာလွယ်ကူမယ်ဟုတ်လားသောတော်ကမြတ်စွာဘုရားရဲ့အဆုံးအမအနှစ်ချုပ်သုံးချက်ကမကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်ရှိကိုထားမကောင်းမှုရှောင်ဖို့ဘာကြောင့်တိုက်တွန်းတာလဲရှင်ရဲမှာဆိုလို့ကောင်းမှုရှောင်ဖို့ဘာကြောင့်တိုက်တွန်းတာလဲချမ်းသာစေခြင်းလို့စိတ်ကိုဖြူရှင်အောင်ဘာကြောင့်ကြိုးစားခိုင်းတာလဲစိတ်အရည်အသွေးမြင့်မားလာဖို့အဲ့လိုပိဋကတို့နားယူလိုက်ရတဲ့အခါမှာစိတ်ထဲမှာကိုတိုင်းတာလေးနဲ့ကိုတော့ဩမကောင်းမှုတော့ငါရှောင်ဖို့ရှောင်မှဖြစ်မယ်ဆောင်ဖို့ငါကြိုးစားမယ်။ကောင်းမှုကိုတော့ငါဆောင်မှဖြစ်မယ်။နော်စိတ်ကိုတော့ဖြူအောင်တတ်နိုင်တယ်များငါကြိုးစားမယ်ဆိုတဲ့စိတ်ကူးလေးတွေလူတိုင်းမှာဖြစ်မယ်လို့အရင်ထင်ပါတယ်။အောင်သောစိတ်ရဲ့ဒုက္ခကိုလူတိုင်းကြောက်ကြတာပဲလေ။ချမ်းသာဒုက္ခကိုလူတိုင်းလိုချင်ကြတာပဲ။စိတ်ရဲ့အရည်အသွေးကိုလူတိုင်းမြင်မားချင်ကြတာပဲ။အဲ့လိုမျိုးမကောင်းမှုကိုရှောင်ကျင်လိုစိတ်ကောင်းမှုကိုဆောင်ထားလိုစိတ်စိတ်ကိုဖြူအောင်ကြိုးစားလိုစိတ်ရှိတယ်ဆိုရင်အဖြစ်မနေအာကိုအာရာပြုရမယ်တရားကတော့တတိယ။အဲ့တတိယစွန့်ဤတတိယ၃ပါးကိုပိဋကပေါင်းသူတော်ကတော့ထိုက်တဲ့လောက်တော့ရိပ်မိသွားမယ်လို့ဥစဉ်ထင်။နံပါတ်၁တတိယစွန့်ဤတတိယပါလဲဆိုရင်တတိထားနေခြင်းအဖြစ်မကောင်းမှုကိုရှောင်ပြီးသားဖြစ်တယ်။တတိဆိုတဲ့အပမာဒတရားသည်မိမိတန်တန်ကိုမကောင်းမှုတွေဝင်ရောက်နှိပ်စက်ဖို့အခွင့်မသာအောင်မကောင်းမှုကိုဝင်မလာဖို့အတွက်ကာကွယ်နိုင်တဲ့တားဆီးနိုင်တဲ့စွမ်းရည်တတိအပြီးဝါရှိတယ်။ဒကာဓမ္မတို့ဥစဉ်တွေရဲ့စိတ်ကလေးဘေးကင်းဖို့လုံခြုံဖို့ချမ်းသာဖို့အတွက်အကုသိုလ်တွေဝင်ပြီးတော့မနှိပ်စက်ဖို့အတွက်တတိကအလုံးစုံဆုံးကာကွယ်ရေးတာဝန်ကိုယူနိုင်တယ်။ဒါတတိရဲ့နံပါတ်၁အစွမ်း။ဒါကြောင့်တတိဒီဘလို့အစွမ်းရှိတယ်လို့မေးရင်မကောင်းမှုကိုရှောင်ကျင်ပေးတဲ့အစွမ်းရှိတယ်။မကောင်းမှုကိုတားဆီးပေးတဲ့အစွမ်းရှိတယ်ဆိုရင်တော့ပို့ပြီးတော့စကားလေးချောမယ်ပေါ့။မကောင်းမှုကိုတားဆီးလိုက်ခြင်းအဖြစ်မကောင်းမှုကိုရှောင်ကျင်ပြီးသားဖြစ်သွားတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်။ဒါကြောင့်မကောင်းမှုကိုရှောင်ကျင်နေဆိုရင်နံပါတ်၁သတိကိုအားကိုးရမယ်။ဒါကြောင့်သတိရဲ့စွမ်းရည်တတိနံပါတ်၁ပြောပါဆိုရင်မကောင်းမှုကိုကာကွယ်တားဆီးပေးပါလေ။ဟောအမကိုးလိုက်ဘူးလားကိုးလိုက်တယ်နော်။ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေရဲ့ပုံမှန်သတိထားနေတဲ့အခြေအမှမကောင်းမှုဝင်မလာနိုင်ဘူးဆိုတာကိုလက်တွေ့သိအောင်နားလည်အောင်ကြိုးစားရင်းဖြင့်ဒီအဆုံးအမလေးကိုကိုယ့်ရဲ့စိတ်ထဲမှာပြပြဝဝလက်ခံနိုင်အောင်ကြိုးစားရမယ်။သဘောပေါက်လားဦးဇင်းပြောတာ။အေးဒါနံပါတ်၁သတိရဲ့စွမ်းပေါ့။နောက်နံပါတ်၂သတိရဲ့စွမ်းကဘာလဲဆိုတော့ကောင်းမှုကိုဆောင်မိသားဖြစ်သွားစေတဲ့။သတိထားခြင်းအဖြစ်သတိရှိလို့ရှိရင်ကုသိုလ်ကောင်းမှုတွေဟာတဖြည်းဖြည်းနဲ့မိမိတန်တာမှာပြည့်စုံလာမယ်။လက်စွာဘုရားဘယ်လောက်ထိဟောထားလဲဆိုရင်ဦးဇင်းတို့တန်ရုပ်ပါဠိတော်မှာဟောထားလေးတခုရှိတယ်။အထက်မိုးကောင်းငယ်မှာ၄မျိုးစုံတိုက်တယ်တဲ့။အရှိလေနောက်လေတောင်လေမြောက်လေလေချမ်းလေလူလေဘူးလေအေးအစုံတိုက်တည်တဲ့တမိုးကောင်းငယ်ပါ အဲ့လိုပဲသတိပဋ္ဌာန်တရားပေါင်းများနေတဲ့ပုဂ္ဂိုလ်တယောက်မိမိခန္ဓာမှာဖြစ်နေတာကိုသတိထားပြီးတော့နေလိနေသရှိတဲ့ပုဂ္ဂိုလ်တယောက်သူ့ရဲ့တဏ္ဍာမှာတမပဋ္ဌာန်တရား၄ပါးဣတိပဋ္ဌာန်တရား၄ပါးအိန္ဒြေ၅ပါးဘူ၅ပါးဘုဇဉ်၇ပါးမဂ္ဂင်၈ပါးသတိပဋ္ဌာန်တရား၄ပါးပါအပါဝင်ဆိုရင်ဗောဓိပတိတရား၃၈ပါးရှုံသွားနော်အဲ့ဒီဗောဓိပတိတရား၃၈ပါးသည် တတိပဋ္ဌာန်တရားပေါင်းများနေတဲ့ပုဂ္ဂိုလ်သတိထားပြီးတော့နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအလိုလိုပြည့်စုံလာမယ်။ဟောဗောဓိပက္ခိယတရား ကုသိုလ်ကောင်းမှုဆောင်ခြင်းနဲ့ဆိုရင်သတိမပါလို့မရဘူး။သတိမပါရင်ဘယ်ကုသိုလ်မှမဖြစ်နိုင်ဘူး။သတိပါရင်တော့ဘယ်ကုသိုလ်ပဲဖြစ်ဖြစ်ဖြစ်နိုင်တယ်။ဒါကြောင့်ပေးတဲ့ပေါင်းတို့ကသတိရဲ့ဆွမ်းရည်တတိနံပါတ်နှစ်ကုသိုလ်ကောင်းမှုကိုပြည့်စုံစေတယ်။အဲ့ဒါကိုဦးဇင်းတို့လွယ်လွယ်လေးပို့ပြီးတော့ဆွဲအောင်မှတ်ခြင်းနဲ့ဆိုရင်တော့သတိရှိရင်အကုသိုလ်မဖြစ်ဘူး။သတိရှိ ကုသိုလ်ရတယ်ဆိုတော့မှအဲ့ဒီလိုအနေထားမျိုးလေးတွေကိုပြောကြတာမရှိဘူးလားရှိတယ်။ကဲသတိကလေးထားလိုက်စမ်းပါကုသိုလ်ရပါလေ။ဒီလိုလေးဆိုရင်ပို့ပြီးတော့ကြည်ကြည်ပြန့်ပြန့်မရှိဘူးလားရှိတယ်။ဒါကြောင့်ဘေးတပေါင်းတို့ကသတိရဲ့ဆွမ်းရည်တတိနောက်နံပါတ်3ဆက်ပြီးတော့ပြောကြည့်မယ်နော်။ဘေးတတို့ရိပ်မိပါပြီ။နံပါတ်3သတိရဲ့ဆွမ်းရည်တတိကစိတ်ကိုဖြူရှင်အောင်ကြိုးစားအထောက်ရရောက်သွားတယ်။သတိရှိခြင်းအပြင်သတိသည်စိတ်ကိုဖြူရှင်အောင်ရှေ့ကျော်လိုက်မယ်။ဒီနေ့မှာဦးဇင်းတို့ကိလေသာအညစ်အကြေးကိုသူ့ရှင်းတဲ့သူအပိသက်ရှေ့ကျော်ပေးတာကပညာရဲ့အစွမ်းပါ။အပညာဟာတန်ရှင်းစင်ကြယ်လေးပဲ။ဒါမဲ့ခက်တာကအဲ့ဒီပညာဆိုတာကသတိနဲ့ကင်းပြီးတော့မဖြစ်ဘူး။ဟုတ်ရလား။တကယ်ရှေ့ကျော်တာကပညာကရှေ့ကျော်။နော်။သို့တော့အဲ့ဒီကိလေသာအညစ်အကြေးကိုရှင်းကျော်ပေးနိုင်တဲ့ပညာဆိုတာသတိမပါဘဲနဲ့မရနိုင်နော်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကတို့သတိပဋ္ဌာန်တရားကိုပဲမြတ်စွာဘုရားကတတ္တနံဝိသုဒ္ဓိယစိတ်ဖြူရှင်တန်ရှင်ဖို့ဆိုတဲ့အတုံးအနှုံးနဲ့ဒါတိုင်းဟောထားတာ။အခုဆိုသတိရှိရင်ပညာကလာမှာ။နောက်ဦးရှင်တို့သတိပဋ္ဌာန်တရားမှာဟောထားတာလေးရှိတယ်လေ။မိမိခန္ဓာမှာသတိထားနိုင်တယ်ဆိုကြပါစို့။ထိမှုသဘောမှာအဓိကသတိထားမယ်ဆိုရင်ဒါကာယ ानु ပတ္တနာတွေကိုအကျုံးဝင်နေပေါ့နော်။ထိတာကိုတစ်သက်ကိုဦးဇင်းတို့ရှင်လုံးဆရာတော်ကြီးတို့နော်ဆရာောင်းဆရာတော်ကြီးတို့ယဟန္တာဆိုပြီးတော့နော်အလွန်တင်ရှားတဲ့ဆရာတော်ကြီးတွေသူတို့ဘာလုပ်သွားတော့ဒီထိမှုတိမှုကိုပဲသတိပြုသွားတာ။ဒီထိမှုကိုပဲသတိထားတာ။ဟုတ်လား။အဲ့ဒါဘာတော့ဆိုတော့ကာယ ानु ပတ္တနာသတိပဋ္ဌာန်။ထိမှုသဘောတွေဟာတစ်လက်ဆက်တနေရာမဟုတ်တနေရာသူအမြဲတမ်းဖြစ်နေတယ်။ဒါကိုသတိဒါရမယ်နော်ဘယ်တော့မှပဲဖြစ်နေဖြစ်နေထင်ရှားတာကိုလိုက်ပြီးတော့သတိထားအဲ့လိုသတိထားလို့ရှိရင်ပိဋကပေါင်းတော်ကောင်းတို့ဦးရှင်တို့ရဲ့ဒီသတိရဲ့စွမ်းရည်တတိကအဋ္ဌိကာယောတိဝါပနတသတိပစ္စုပတိတာဟောတိဒီဘက်ကဘာပြောလို့ဆိုတော့ရုပ်ကံရတွေပဲဖြစ်နေတယ်ပုဂ္ဂိုလ်တ attva ဖြစ်နေတာမဟုတ်ဘူးလို့အခြေခံကြတဲ့ပထမအဆင့်ဉာဏ်ပညာကိုရလာပုံမှန်သတိမထားဘဲနဲ့နေလို့ရှိရင်ငါသူဆိုတဲ့အမြင်နေနဲ့နေနေတာအမြင်နဲ့ငါမြင်လိုက်တာပြောရင်လည်းငါပြောမယ်ငါတွေးနေတယ်ငါဆိုတာနဲ့ပဲနေတယ်တက္ကရာဒိဋ္ဌိတန်လန်းနဲ့နေတယ်ဟုတ်လားတကယ်လို့ထင်ရှားတဲ့သဘောဝါတစ်ခုခုကိုသတိထားလိုက်တာနဲ့အဲ့ဒီတက္ကရာဒိဋ္ဌိကအဲ့ဒီအချိန်မှာဝင်လို့မရဘူးဘောဆိုအဲ့ဒါဟာငါလည်းမဟုတ်ဘူးသူလည်းမဟုတ်ငါဆိုတဲ့အမြင်ကြောက်တယ်အဋ္ဌိကာယောတိရုပ်ကာယပဲရှိနေတယ်။ငါသူမရှိဘူးဆိုတာကိုတခါလေကန့်ထုတ်လိုက်။ဟုတ်လား။အဋ္ဌိကာယောတိဝါပနတသတိပစ္စုပတိတာဟောတိ။ရုပ်ကာယပဲဖြစ်နေတယ်ဆိုတဲ့အတိကလေးသတိကလေးအဲ့ဒီချိန်မှာဖြစ်လာတယ်။အဲ့ဒီသတိကဘာဖြစ်တုံးဆိုတော့ယာဝတေဝညာဏပတ္တယယာဝပဋိတ္တိမတ္တယအနိတိဒေါသဝိရတိနသကိဉ္စီလောကေဥပါရိယတိ။အဒီပါဠိလေးတွေကအလွန်တရာမှသတိပဋ္ဌာန်တရားပေါ်များတဲ့ပုဂ္ဂိုလ်တွေအတွက်အတက်စရာကောင်းတယ်ပေါ့။ရှင်ဝတေဝညာဏမတ္တယအဲ့ဒီတတိဟာတဲ့အစစ်စစ်ဉာဏ်ပညာတွေတိုးပွားသွားဖို့ရာအလို့ငါဖြစ်တယ်တဲ့။ဉာဏ်တွေအစစ်စစ်မြင့်မားသွားဖို့အဲ့ဒီတတိကအကြောင်းခံပဲ ဇာဝတိဝပဋိတ္တိမတ္တာရတယ်နောက်ထပ်တတိတွေအကောင်းလာဖို့အတွက်အကြောင်းဖြစ်တယ်တတိထားမှတတိကောင်းမှဒါပြောတာအာတတိမကောင်းမှဘူးကွာတရားမှတ်ရတာလဲစိတ်တရားလွင့်နေတာတတိတွေကိုထပ်ဖြစ်အောင်လုပ်ပါများမှနောက်တတိတွေကအကောင်းလာအောင်ရှိတတိကိုထားမှနောက်တတိတွေအကောင်းလာမှာဟုတ်ရဲ့လားအေးအဲ့လိုဆိုရင်ဘာဆက်ဖြစ်လာတော့ယဝတိဝဉာဏပတ္တယပဋိတိမတ္တယအနိတိဒေါသဝိရတိနာသကိဉ္စီလောကေဥပါရိယတိဟောဒီလောကကြီးမှာဘာကိုမှမမိတွယ်ပဲနဲ့ဘယ်ရာကိုမှမစွဲလန်းပဲနဲ့လွတ်လွတ်လပ်လပ်ပော့ပော့ပါပါအေးအေးချမ်းချမ်းအဲ့ဒီပုဂ္ဂိုလ်နေနိုင်နေတဲ့တတိယစွမ်းရည်တတိဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့တတိရှိနေခြင်းအားဖြင့်စိတ်ကိုဖြူရှင်တန်ရှင်းအောင်ကြိုးစားအထုတ်ပြီးတာဖြစ်နေတယ်ဟုတ်လားစိတ်ကိုဖြူရှင်တန်ရှင်းအောင်ကြိုးစားအထုတ်ရတယ်မကဘဲနဲ့အလွန်မြင့်မြတ်တန်ရှင်းစင်ကြယ်တဲ့သဘောဝတရားတွေပါစက်တိုက်ကြီးဖြစ်မသွားဘူးလားဖြစ်သွားတယ်။ဒါကြောင့်ဥရှင်တို့ဘိသက်ပေါင်းသူတော်ကောင်းတို့တတိယဆွမ်းရည်တတိဘယ်နှမျိုးတော့၃မျိုးအကုသိုလ်တွေမကောင်းမှုတွေဝင်ရောက်နှိပ်စက်ဖို့အခွင့်မသာအောင်တတိဟာကာကွယ်တားဆီးပေးတယ်။တတိရှိနေခြင်းအဖြစ်ကုသိုလ်ကောင်းမှုတွေဟာပြည့်စုံလာမယ်တတိရှိနေခြင်းအပြင်မိမိရဲ့စိတ်ဓာတ်ဖြူရှင်တန်ရှင်းနေတယ်။မြတ်စွာဘုရားရဲ့အဆုံးအမတွေကိုအလုံးလိုက်နာရရောက်မနေဘူးလား။ရှားနေနော်။ဒါကြောင့်မြတ်ဗုဒ္ဓရဲ့အဆုံးအမဘုရားအဆုစုတို့ရဲ့အဆုံးအမကိုလိုက်နာခြင်းလေဆိုရင်တတိမပါလို့မရဘူး။တတိထားနေခြင်းအပြင်မြတ်စွာဘုရားရဲ့အဆုံးအမတွေကိုငါတို့လိုက်နာခြင်းသုံးနေတယ်လို့ဒီလိုနားလည်လို့မရဘူးလား။ရတယ်။ဒါကြောင့်မဲ့ဒီတတိကိုမြတ်စွာဘုရားကအပမာဒဆိုတဲ့အတုံးလုံးလေးနဲ့အပမဒေနတံပါဒေထဟောနေတိုင်းနေတိုင်းဧတရုကြားဘူးပါလေခြေစည်းအင်းမြင်မှာခြေတော်တော်ကိုရေးဆွေးပြီးတိုင်းပြီးတိုင်းဒုံတပါတရား၅ပါးကိုဟောပြီးတဲ့နောက်မှာဒီအပမဒေနတံပါဒေထဆိုတာကိုဟောတယ်နေတိုင်းဒီအဆုံးအမကိုပေးတယ်တဲ့တမနေတုန်းကပေးပြီးသားတနေ့ကပေးပြီးသားဒီနေ့တော့မပေးတော့ဘူးလို့အဲ့လိုရင်မရှိဘူးတဲ့ဒါကဝါစပြီးတော့ဘယ်လောက်လေးနဲ့နေတယ်လဲဆိုတာမသိနိုင်ဘူးလားဒါကြောင့်ဦးဇင်းတို့ရှေးတုန်းကပညာရှိသူတော်ကောင်းကြီးတွေကတိလပေးပြီးရင်တရားဓမ္မတွေကိုပါပြောတော့အပမာဒေနာတံပါဒေထာအဆုံးအမအလုံးတို့ရဲ့အနစ်ချုပ်အတူဆုံးအဆုံးအမအကောင်းဆုံးအဆုံးအမအပမာဒနေတိုင်းဆုံးမရတာအာမရလို့ဆိုတဲ့အတိပ္ပယ်မျိုးလို့ဆိုရမယ်ထင်ပါရဲ့ဟောနောက်ဆုံးပရိနိဗ္ဗာန်စံဃာနည်းပစ္စည်းမဝဆနနောက်ဆုံးစကားဆိုပြီးတော့လည်းပါပြောသွားဒီအပမာဒေနာတံပါဒေထာပဲပြောသွားတာပဲအဲ့ဒီမှာတော့ဦးဇင်းတို့ဝေယဓမ္မသင်္ခါရာဆိုတဲ့စကားလုံးလေးတော့ပါသေးတယ်ပေါ့ဝေယဓမ္မသင်္ခါရာအပြောတာတော့အဲ့ဒါသင်္ခါရာတရားတွေဟာဘယ်သင်္ခါရာတရားမှတည်မြဲနေတာမဟုတ်ဘူးလို့ပြောတာအဲသင်္ခါရာလို့ပြောလိုက်ရင်လည်းစိတ်ကဘေးကအရာတွေကိုသွားပြီးတော့တွေးမိမှဆိုရတယ်အဓိကသဘောပေါက်ဖို့ရကသင်္ခါရာဆိုတာကိုယ်ခန္ဓာကိုယ်ကြီးလို့သဘောပေါက်ရမှာဆိုလိုတာကကိုယ့်ရဲ့ခန္ဓာမှာဘယ်လိုသဘောဝတွေပဲဖြစ်လာဖြစ်လာစိတ်ပိုင်းဆိုင်ရာ၊ရုပ်ပိုင်းဆိုင်ရာဘာပဲဖြစ်ဖြစ်ပါဖြစ်ချင်တာဖြစ်ပါစေဖြစ်လာတဲ့တရားဘယ်တရားမှမတည်မြဲဘူးလို့သိရမှာဝိရဓမ္မသင်္ခါရဆိုတာအဲ့ဒါပဲဘာဖြစ်ဖြစ်ဖြစ်ချင်တာဖြစ်ဖြစ်တော့ဖြစ်တာပဲဒါပေမဲ့ဘယ်အရာမှတည်မြဲနေတာမဟုတ်မြင်တာလည်းမြင်ပြီးပြီးတယ်ကြားတာလည်းကြားပြီးပြီးတယ်နောက်တစ်ထပ်မြင်တာနောက်တစ်ထပ်ကြားတာရှိမယ်အဲ့ဒါလည်းတည်နေတာမဟုတ်သူလည်းပြီးသွားတာပဲတလဆက်ဖြစ်ပေါ်မှုကအလွန်မြန်ဆန်တဲ့အရှင်အဟုန်နဲ့အစားထုတ်ပြီးဖြစ်တဲ့အတွက်ကြောင့်တရားမတော်ဦးဇင်းတို့တွေကတော့အမြဲတမ်းရှိနေတယ်လို့ထင်တယ်။တကယ်တော့အမြဲကဘာမှမရှိဘူး။နိဗ္ဗာန်ချမ်းသာပဲရှိတယ်။ဟုတ်လား။သင်္ခါရတရားဘယ်သင်္ခါရတရားမှအမြဲမရှိဘူး။နော်အကြောင်းတိုက်ဆိုင်လို့ဖြစ်လာတယ်။ပြီးတော့ပျောက်ကွယ်သွားတာရှိတော့ဒါတို့ရဲ့သဘာဝ။ဟုတ်လား။အဲ့ဒါလိုသင်္ခါရတရားတို့ရဲ့မတည်မြဲပုံကိုကောင်းကောင်းနားလည်အောင်ကြိုးစားခြင်းဖြင့်အပမဒါဆိုတဲ့တတိတရားလက်ကင်ထားပြီးတော့သူတော်ကောင်းတရားကိုပြည့်စုံအောင်ကြိုးစားရမယ်။နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်အောင်ကြိုးစားရမယ်ဆိုပြီးတော့ဒါမြတ်စွာဘုရားပစ္စည်းမဝေဆနာနောက်ဆုံးစကားကိုအမိန့်ရှိပြီးတော့တိန်ဒီပန်ဆံသွားတာ။ဒါဒီကနေ့ဦးဇင်းပြောတဲ့တရားစကားတွေပေးသက်ပေါင်းသူတော်ကောင်းတို့မကြဘူးတဲ့စကားအကြောင်းအရာဘာမှမပါဘူးအကုန်ကြားဖို့ပြီးသား။ဒါပေမဲ့လို့အလွန်မှစဉ်းစားစရာကောင်းတဲ့မမေ့သင့်တဲ့အဆုံးအမတွေလို့ဦးဇင်းတို့ထင်ပါတယ်ဟုတ်လား။အေးဒါကြောင့်ဒီကနေ့မြတ်ဗုဒ္ဓ၏အဆုံးအမနဲ့တတိယအစွမ်းဆိုပြီးတော့တရားကောင်းစဉ်လေးပြပြီးတော့ပေးတဲ့တော်ကိုတဏှာကြီးလောက်ဦးရှင်တို့တရားစကားပြောပါတယ်နော်။လက်ပြောခဲ့တဲ့စကားတွေကိုအကုန်လုံးပြန်ပြီးတော့အနှစ်ချုပ်ကြည့်မယ်နော်။ မြတ်ဗုဒ္ဓဤအဆုံးအမဆိုတဲ့ခေါင်းစဉ်အောင်မှာအဆုံးအမဘယ်နှချက်ပြောကြတော့မြတ်သုံးချက်မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်ရှိကိုထားမကောင်းမှုကိုရှောင်ဖို့ဘာကြောင့်ဘုရားအဆူဆူတမ်းပြစ်တော်မူခဲ့တာလဲဗျာစင်ရမှာဆိုလို့ဟုတ်ပြီနော်ကောင်းမှုကိုရှောင်ရဖို့အမြဲတစေပြုလုပ်ကြဖို့ဘာကြောင့်ဘုရားအဆူဆူတိုက်တွန်းခဲ့တာတော့မေးရချမ်းသာစေခြင်းလို့ဟုတ်ရလားစိတ်ကိုဖြူအောင်ထားရမယ်လို့ဘာကြောင့်ဆုံးမတော်မူခဲ့တာလဲလို့မေးရင်တော့စိတ်ရဲ့အကြီးအသေးတွေမြင့်မားလာဖို့လွယ်လွယ်ဖြစ်ခြင်းနဲ့ဆိုရင်တော့မဖြူသေးလို့မို့ဖြူအောင်ကြိုးစားခိုင်းတာဟုတ်လားအဲ့ဒါလို့ဆိုရင်ဦးဇင်းတို့ပေးတဲ့ပေါင်းတော်အောင်တို့မကောင်းမှုကိုလည်းရှောင်ပြီးသားဖြစ်အောင်ကောင်းမှုကိုလည်းရှောင်ပြီးသားဖြစ်အောင်စိတ်ကိုလည်းပဲဖြူစီအောင်ကြိုးစားပြီးသားဖြစ်အောင်ဘယ်တရားကိုအားကိုးကြရမလို့တတိဆိုတဲ့အပမာဒတရားကိုအားကိုးကြရမယ်ဟုတ်လားတတိထားနေခြင်းအပြင်မကောင်းမှုကိုဓာစီပြီးသားဖြစ်တယ်။ကောင်းမှုကိုဆောင်ရွက်ပြီးသားဖြစ်တယ်။စိတ်ကိုဖြူအောင်ထားပြီးသားဖြစ်တယ်။အဲ့ဒါသိပင်တဲ့တတိယအစွမ်းတတိလို့မဆိုနိုင်ဘူးလားဗျာ။ဆိုနိုင်တယ်။မြတ်ဗုဒ္ဓဤအစုံမနဲ့တတိဤအစွမ်းနဲ့ဒါကြောင့်ပိဋကပေါင်းတော်ကောင်းတို့သည်တတိတရားအပမာဒတရားလက်ကင်ထားပြီးတော့မကောင်းမှုကိုရှောင်နိုင်ကြတဲ့ကောင်းမှုကိုရှောင်နိုင်ကြတဲ့စိတ်ကိုဖြူအောင်ထားနိုင်ကြတဲ့ကောင်းမှုကိုရှောင်တယ်ဆိုရင်ဆင်းရဲဒုက္ခကိုလည်းရှောင်ဝါရောက်တယ်လို့တစ်ဆက်တည်းတွဲပြီးတော့နားလည်ရမှာနော်။ကောင်းမှုကိုရှောင်တယ်ဆိုရင်ချမ်းသာဒုက္ခဖြစ်ပေါ်အောင်ကြိုးစားနေရရောက်တယ်လို့တစ်ဆက်တည်းအကြောင်းအကျိုးဆက်ပြီးတော့နားလည်ရမှာနော်။အေးအဲ့ဒါလိုမျိုးမဆင်းရဲအောင်ချမ်းသာအောင်စိတ်ကိုဖြည့်ဆင်းအောင်ကြိုးစားရင်းဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်ဒီစိတ်ရဲ့အရည်အသွေးတွေမြင့်မားအောင်ဟုတ်လား။မကောင်းမှုရှောင်နိုင်ကြတဲ့ကောင်းမှုရှောင်နိုင်ကြတဲ့စိတ်ကိုဖြူအောင်ထားနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးရှင်တို့ဆန္ဒပြုပြီးတော့မေတ္တာပို့ရင်းဖြင့်ဒီကနေ့တနေ့တာနော်တရား3ချိန်ဟောတယ်နော်မေတ္တာပို့ပြီးတော့အဆုံးတက်ကြရအောင်ဟုတ်လားဘဝတုသဗ္ဗမင်္ဂလရက္ခန္တုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓံတုဝါဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရက္ခန္တုသဗ္ဗဒေဝတာသဗ္ဗဓမ္မံတုဝါဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရက္ခန္တုသဗ္ဗဒေဝတာသဗ္ဗသံဃံတုဝါဝေနတရာဒုက္ခိဘွန်တုတိတေတုံမင်္ဂံတေတယနာပိသပောင်းတော်ကောင်းတို့သာဒါအလုံးတော်တတ္တဝါနန္ဒတို့အားတဘမင်္ဂလံလောကီလောကုတ္တရာကောင်းဆိုသည်။မင်္ဂလာဝဝတိဘဝတို့ကောင်းစွာမတွေ့ဖြစ်တော်မူကြပါစေတည်းတဘတိဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ချက်နေကြကုန်သောနတ်မိမိတို့အိမ်မှာစောင့်ချက်နေကြကုန်သောနတ်မိမိတို့သာသနာမိမိတို့ကဝါမှာစောင့်ချက်နေကြကုန်သောနတ်မြတ်ကောင်းနာပေါင်းတို့ကလည်းပဲရက္ခဏုကောင်းစွာမသွေဆောင်လျှောက်တော်မူနိုင်ကြပါစေတည်းတဘဗုဒ္ဓတို့ဘဝေနခေငါဝါလူတေစုမကပွင့်တော်မူကြတဲ့သုတ္တတဘဗျာရှင်ကိုတော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ရောက်၎င်းတဘဓမ္မတို့ဘဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပရိတိယောသောစေရန်တော်တရားတော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ရောက်၎င်းတဘသံဃာတို့ဘဝေနမဂ္ဂတန်လေးရောက်ပလတန်လေးရောက်ဆိုသောရှင်အောင်တော်ရိယာတန်ခါရှင်မြတ်တို့နှင့်တကွာတိလကုံသမာဓိကုံပညာကုံတို့နှင့်ပြည့်စုံတော်မူကြတဲ့သမုဒိတန်ခါအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကုတေသောအာနုဘောတော်တို့ရောက်၎င်းသရဏေယောညဘာဘေကမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်းဒုက္ခီကိုစိတ်နှပြချမ်းမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း